to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်တောက်ကြနေမနေ့ပဲမေလ29ရက်နေ့တောက်ကြနေမနေ့ပဲတန်လွင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲတန်လွင်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုဒေါက်ကင်မျိုးတင်တဲ့သူပြောပြပေးသွားမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ Texas ပြည်နယ်ကမူလတိုင်းကြောင့်ပြစ်ခတ်မှုကိုရှင်းလင်းတဲ့နေရာမှာရဲကလက်နေတယ်ဆိုပြီးပြောခံရတဲ့သတင်း Ukraine ရှေ့ပိုင်းမှာ Russia တပ်တွေကြောပြန်ထိုးစစ်ဆင်နေတဲ့သတင်း COVID ရောဂါကူးစက်မှုတွေပြန်တိုးလာဖို့ခံမထားတဲ့ America မှာကုသဆေးတွေရနိုင်အောင်ဆူရကပြင်ဆင်နေတဲ့သတင်းစရိုက်ထိတ်တဲရောက်သတင်းတွေကိုကြားကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျအဲ့လိုထိတ်တန့်ရောက်သတင်းတွေပြီးမှာတော့ကျွန်တော်သတင်းပေးပို့ချက်နဲ့ရင်ဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
။ဒီအနာပင်ဒီနောက်ပိုင်းမှာအမတရားတပ်ဖြတ်ခံရတာချင်းပြည်သူပြည်သူလူထုထက်နေအယောက်ပေါင်း230ကျော်ပါပြီ
။ဒါကတော့ချင်းပြည်နယ်မှာအရက်သားတွေအဖမ်းခံရအသက်ခံရတာတွေများလာနေပါတယ်။မကြာမီပါပဲအပြည့်အစုံကိုနောက်တော့တဆင်ရဖို့ရှိပါတယ်။တရုတ်ကိုစီအေးစင်နွမ်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။တင်းမာမှုတွေရှိနေတဲ့ AA တပ်ဖွဲ့တွေရှိရနေရာတွေမှာတနတ်တန်တဲ့လက်နက်ကြီးတန်တွေထွက်ပေါ်နေပါတယ်။စားတဲ့သတင်းနဲ့သတင်းပေးပို့ချက်တွေပြီးမှတော့ဥအောင်ကင်းရဲ့မြမအရေးသုံးသချက်ကျမရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းသာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းနဲ့ဒေါက်ကင်မျိုးသက်တို့ကပြောပြပါရမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာမူလတိုင်းကျောင်းသား19ယောက်နဲ့ဆရာ2ယောက်တိစုံတဲ့ပြစ်ခတ်မှုကိုတုံ့ပြန်ဖြေရှင်းရမှာအချိန်ကြာခဲ့တဲ့အပေါ်လူကြီးရဲအန်ဒါပိုင်ကြီးအပြင်းထန်မေးခွန်းထုတ်ခံရပါတယ်။ Texas ပြည်နယ် Uvalde မြို့မှာရှိတဲ့ Rob မူလတိုင်းကျောင်းက၄တန်းကျောင်းသားတွေရှိရာစာသင်ခန်းမှာလူ21ယောက်ကိုပြစ်တက်ခဲ့တဲ့အသက်18နှစ်အရွယ်အထက်တန်းကျောင်းထွက်တနတ်သမား Severo Ramos ကရဲတွေဝင်ရောက်ဆင်းနှင်းမှုမတိုင်ခင်ကျောင်းဝင်းထဲမှာမိနစ်40ခန့်နေတနာရီလောက်ထိရှိနေတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ကျောင်းထဲကိုဝင်ရှင်းမှုကလေးမိဘတွေနဲ့အနီးအနက်မှာကြည့်နေတဲ့သူတွေကရဲတွေကိုအော်ဟစ်ပြောခဲ့ကြတယ်လို့လည်းကိုယ်တိုင်တွေ့သူတချို့ကပြောပါတယ်။တနတ်သမားကျောင်းထဲသူ့ကိုအတင်းဝင်ရောက်ခဲ့ပြီးတဲ့နောက်ပိုင်းဘလောက်ကြာကြာရှိနေခဲ့သလဲကျောင်းလူညွေးတွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့သလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။တခိုင်မှုတွင်တေဆုံးသူကလေးတယောက်ရဲ့ဖခင်တယောက်ကလည်းရဲတွေရဲ့တွန့်ပြန်မှုနှီးကွေးလွန်းတာကြောင့်ကိုယ်တိုင်ဝင်စည်းဖို့အနီးအနားကတခြားလူတွေနဲ့တိုင်ပင်နေသေးတယ်လို့လည်းပြောဆိုထားပါတယ်။ရဲတွေကိုမြင်းမြန်းဆန်းဆန်းတွန့်ပြန်မှုမိဘတွေကဝိုင်းပျော်နေတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းအနီးအနားကချိနေတဲ့သူတယောက်က Facebook လူမှုကွန်ရက်မှာဖော်ပြခဲ့တာပါ။ Texas ပြည်နယ်အများပြည်သူလူညွေးဌာနအကြီးအကဲကတော့ရဲတပ်ဖွဲ့ကအမြန်ဆုံးတွန့်ပြန်ခဲ့ပြီးတနတ်သမားကိုလည်းရှင်းလင်းနိုင်ခဲ့တဲ့အကြောင်းတွန့်ပြန်ခဲ့ပါတယ်။အမေရိကန်မှာဆယ်စုနှစ်တစ်ခုနီးပါးအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေကစုံစမ်းနေစေဖြစ်ပါတယ်။
တရုတ်နိုင်ငံဟာနိုင်ငံတကာမှာရေရှည်စိန်ခေါ်မှုတစ်ခုဖြစ်နေအဆိုးအဝါဆုံးတည်ရှိနေတယ်လို့အမေရိကန်နိုင်ငံချန်ဝန်ကြီးအန်ထိုနီဘလင်ကန်ကကျက်တဘရီနဲ့အေရှားဆိုဆိုက်တီရဲ့ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာကျင်းပတဲ့ဟောပြောပွဲမှာပြောကြားလိုက်ပါတယ
် China is the only country with both the intent to reshape the international order and increasingly
တရုတ်နိုင်ငံဟာနိုင်ငံတကာလမ်းကြောင်းကိုပြောင်းလဲပုံဖော်ဖို့ရောဒီလိုလုပ်ဖို့အတွက်စီးပွားရေးတန်တမာရေးစည်ရေးနဲ့နည်းပညာဆွမ်းအားတွေကိုပါတိုးမြင့်နေတဲ့တခုတည်းသောနိုင်ငံဖြစ်ကြောင်းဝန်ကြီးဘလင်ကန်ကပြောသွားတာပါ။ဒါ့အပြင်တရုတ်ဟာအနောက်နိုင်ငံတွေရဲ့ဥဆောင်မှုကိုရုရှားနဲ့ပိုးပြီးချိမ့်ချောက်မှုရှိနေတယ်လို့ဆိုပါတယ်။အမေရိကန်အစိုးရအနေနဲ့တရုတ်နဲ့ပြဿနာဖြစ်ဖို့ဒါမှမဟုတ်နောက်ထပ်စီးရေးတိုက်ပွဲတစ်ခုဆင်နွှဲဖို့အတွက်ဆန္ဒမရှိကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်တဲ့ရှင်ပြိုင်မှုတွေနဲ့အတူတန်တမာရေးကျူးပွန်းမှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်သွားမယ်လို့လည်းပြောကြားခဲ့တာပါ။ဝန်ကြီးဘလင်ကန်ကဘိုင်ဒန်အစိုးရအဖွဲ့ရဲ့လာမယ့်ဆယ်နှစ်အတွင်းတရုတ်ဆိုင်ရာမူဝါဒကိုချပြခဲ့တာဖြစ်ပြီးမရှိမဖြစ်လိုအပ်တဲ့အခြေခံအဆောက်အအုံတွေမှာရင်းနှီးမြှုပ်နှံဖို့ကုန်စည်စီးဆင်းရေးလုံခြုံမှုတိုးမြင့်ဖို့နဲ့မဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်မှုတွေကိုချပြခဲ့တာလည်းဖြစ်ပါတယ်
။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခတ်မှုတွေ၃လကျော်ရှိလာချိန်မှာပဲယူကရိန်းရှေ့မြောက်ဘက်မှာနေဆန်နာထီတိုက်တုတ်ခံရတဲ့ရုရှားတပ်တွေဟာနောက်တစ်ချိန်တံပြန်ထိုးစစ်တွေဆင်နွှဲနေပုံရပါတယ်။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးခါကီးမြို့မှာကြာသပတေးကရုရှားရဲ့လက်နက်ကြီးတန်ကြောင်အရသာ9ယောက်ထပ်မံနေတည်ဆုံးပြီးနောက်ထပ်18ယောက်ဒဏ်ရာရခဲ့တယ်လို့မြို့ရှိပိုင်းနဲ့မြောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။ရုရှားတပ်တွေအခိုင်အမာခြေကုပ်ယူဖို့ပြင်ဆင်နေပုံရတဲ့ခါကီးမြို့မြောက်ပိုင်းမှာ မကြာခဏပောက်ကွဲသံတွေကြားတယ်လို့လည်းကိုယ်တိုင်တွေ့တဲ့မြို့ကန်တွေကပြောကြပါတယ်ခခိမြို့နီးနားမှာရှိနေကြတဲ့ရုရှားတပ်တွေဟာဒီလာဇန်းကယူကရိန်းတပ်တွေရဲ့တံပြန်ထိုးစစ်ကြောင့်တဖြည်းဖြည်းနဲ့ရုရှားနေဆန္ဒထိပြန်ဆုတ်ခွာခဲ့ရတာပါဒါပေမဲ့အခုကမှရုရှားကတံပြန်ထိုးစစ်စင်တွေကိုရတယ်လို့လည်းယူကရိန်းအာဏာပိုင်တွေကပြောနေကြတာပါခုနောက်ဆုံးတပ်ပွဲတွေနဲ့ပတ်သက်လို့ရုရှားတာဝန်ရှိသူတွေတစုံတရာပြောဆိုတာမရှိပေမဲ့ရုရှားစစ်တပ်ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒွန်ဘတ်စ်ဒေသအပါအဝင်ယူကရိန်းတပ်တွေကိုအနိုင်ရနေတဲ့ကြောင်းပြောဆိုထားပါတယ်ကာကီမျိုးနီးတိုင်းမှာတိုက်ပွဲတွေပြင်းထန်လာနေတဲ့သတင်းတွေထွက်ပေါ်နေပေမဲ့လက်တွေ့မှာထူးထူးခြားခြားအပြောင်းအလဲမတွေ့ရတဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနအကြီးအကဲရရှိတယောက်ကပြောဆိုခဲ့တာပါယူကရိန်းတပ်တွေကရုရှားတပ်တွေကိုဆက်လက်တိုက်ထုတ်နေတာတွေ့ရကြောင်းလဲပြောဆိုထားပါတယ
်ယူကရိန်းကိုရုရှားကျူးကျော်တာကြောင့်ဒီသတင်းပတ်ထဲဝိုင်းရင်ရုရှားတန်တမန်တူဦးဖြစ်တဲ့ဘိုရစ်ဘွန်ဒရော့နှုတ်ထွက်သွားတာဟာရုရှားအစိုးရအတွက်အရှက်ရစရာဖြစ်ပေမဲ့နောက်ထပ်ဆန့်ကျင်မဲ့အရာရှိတွေပေါ်မလာအောင်တင်းတင်းကြပ်ကြပ်ထိန်းချုပ်လာမှာကိုတော့စိုးရင်ရတယ်လို့အကြေခတ်တွေကပြောပါတယ်။ဂျနီဗာကုလသမဂ္ဂရုံးချုပ်မှာရုရှားရဲ့လက်နက်ဖြတ်သန်းရေးညီလာခံဆိုင်ရာတာဝန်ထမ်းဆောင်နေတဲ့အသက်42နှစ်အရွယ်ဘွန်ဒရက်ကတနင်္လာနေ့မှာသူနှုတ်ထွက်ချောင်းအတီးပြုတ်ခဲ့တာဖြစ်ပြီးသူ့ရဲ့တန်တမန်တက်တန်းအနှစ်20အတွင်းရုရှားရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအပြောင်းအလဲအမျိုးမျိုးကြုံရပေမဲ့အခု February 24ရက်လို့ရက်လောက်ရှက်စရာကောင်းတာမရှိဘူးလို့ယူကရိန်းကျူးကျော်စစ်စတင်ခဲ့တဲ့ပေါ်ဝေဖန်ခဲ့တာပါရုရှားဆိုတာကအထူးစစ်ဆင်ရေးဖြစ်တုံးနှုံနေတဲ့စစ်ပွဲဟာယူကရိန်းပြည်သူတွေနဲ့ရုရှားပြည်သူတွေပေါ်ရက်စက်မှုရာဇဝတ်မှုကျူးလွန်နေတာဖြစ်ပြီးဒီစစ်ပွဲဆင်နွှဲနေသူတွေသူတို့အာဏာတည်မြဲဖို့အသက်ပေါင်းများစွာဇဒေးဖို့လုပ်နေတယ်လို့ပြောပါတယ်မော်စကိုနိုင်ငံတကာဆက်ဆံရေးအကြောင်းမှာရုရှားတန်တမန်အများပြားကိုတင်ကြားပေးခဲ့တဲ့ပမောက်ခဟောင်းဆော်လဗီကတော့သူရဲ့နှုတ်ထွက်မှုဟာရုရှားအစိုးရကိုအရှက်ရစေမှာဖြစ်တယ်လို့ပြောပါတယ်တန်တမန်တွေနဲ့ပတ်သက်ပြီးတော့ရုရှားလုံခြုံရေးအရာရှိတွေကအရေးပေါ်တုံ့တက်ချက်လုပ်ပြီးသမရစီကိုအစိုးရခန်းစားတစောင်းပေးပို့ခဲ့ကြောင်းနဲ့ဒီထက်မှသစ္စာဖုံးနိုင်ခြင်းရှိတဲ့အရောက်တရာအမြင့်ဆင်းပါတယ်လို့သိရတာကြောင့်အစိုးရဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်မှုတွေလှုပ်လာနိုင်တယ်လို့လည်းပြောပါတယ်
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နွေရာသီအားလရဲ့ခီးသွွားကာလကိုဗစ်ရောဂါကူးစက်မှုတွေဆက်လက်ပြန့်နှံ့အောင်မယ်လို့ခန့်မှန်းထားတဲ့အမေရိကန်မှာပက်ဆလိုဗစ်ကိုဗစ်ကူးစက်ဆီပုံမှန်ရရှိနိုင်အောင်စီစဉ်နေတဲ့အကြောင်းသမရအင်ဗျူတော်ကကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ်ကိုဗစ်ရောဂါပိုးရှိမှရှိစမ်းသပ်ဆစ်ဆီပြီးကူးစက်မှုရှိကြောင်းအတည်ပြုနိုင်ပြီဆိုတာနဲ့ကူးစက်ပေးနိုင်မဲ့စမ်းသပ်ဆစ်ဆီကူးစက်မှုပေးမဲ့နေရာတစ်ခုကိုလည်းဘိုးဆိုးရဲ့ထောက်ပံ့တဲ့ပထမဆုံးအဖြစ်ရော့ဒ်အိုင်လန်ပြည်နယ်မှာကြာသပတေးနေ့ကပဲဖွင့်လှစ်လိုက်တာပါရောဂါကူးစက်မှုတွေတိုးလာနေတဲ့မက်ဆာချူးဆက်စ်ပြည်နယ်နဲ့နယူးယောက်မြို့တွေမှာလည်းကျန်တဲ့ပြည်ပတ်မှာထပ်မံဖွင့်လှစ်သွားဖို့စီစဉ်နေပါတယ်။ရှေ့သတင်းပတ်ထဲမှာပဲမင်းနီဆိုတာပြည်နယ်ကကိုဗစ်ရောဂါစစ်ဆေးတဲ့နေရာတွေကိုပါကုသမှုတွေပေးနိုင်မှုပြင်ဆင်နေပါတယ်။ပက်စလိုဗစ်ကိုဗစ်ကုသဆေးတွေကိုတခြားဆေးတွေနဲ့တွဲဖက်သုံးဆွဲတဲ့အခါဓာတ်တုံ့ပြန်မှုတွေကျုံလာခဲ့ရင်ဖြစ်ရှင်းနိုင်အောင်ဘိုးဆူရဆေးဝါးကုကေတာဝန်ရှိသူတွေကဆရာဝန်တွေထံလမ်းညွှန်ချက်တွေပေးပို့ထားတာပါ။အမေရိကန်မှာကိုဗစ်ရောဂါအားဖြင့်ကာကွယ်ဆေးတွေနဲ့ကုသမှုတွေချက်ချက်ပြန့်ပြန့်ရရှိလာနေတာကြောင့်ရောဂါကူးစက်မှုတွေရှိမဲ့သေဆုံးမှုတွေလည်းရောကျလာနေတာဖြစ်ပါတယ
်။အစိုးရဘက်က6ရက်အတွင်းမှာရွေးကောက်ပွဲကိုအမြန်ကျင်းပပေးမယ်လို့ကြေညာပေးဖို့ပြက်ကွက်ခြင်းတိုင်းနဲ့ချီတဲ့ပြည်သူတွေနဲ့အတူသူကိုယ်တိုင်အစ္စလာမဘတ်မှာထိုင်တပိတ်လုပ်မယ်လို့ဖြုတ်ချခံရတဲ့ဝန်ကြီးချုပ်ဟောင်းအမရမ်ခန်းကသူ့ကိုထောက်ခံသူတွေကိုကြက်တဲ့ရင်းနဲ့မှာပြောပါတယ်သူ့ကိုထောက်ခံသူတွေမြို့တော်အနောက်မြောက်ဖက်မိုင်60ကျော်ကွာဆဝါယီမြို့ကနေဗုဒ္ဓဟူးမနက်ပိုင်းစတင်ထိတက်လာချိန်မှာရောထိတက်ပွဲမလုပ်ခင်မှာပါရဲတွေအလုံးရဲနဲ့ချိန်မုန်းခဲ့တာအတွက်ဝန်ကြီးချုပ်ရှက်ဘတ်ရှရစ်ကိုအစိုးရကိုရှုံချကြောင်းခန်းကပြောပါတယ်ဒါ့အပြင်ရဲလက်ချက်နဲ့သူ့ပါတီအလုံးသမား5ဦးတည်ဆောင်ရတယ်လို့အများပြားလဲဒဏ်ရာရရခဲ့တယ်လို့ပြောပါတယ်6ရက်တွင်းရွေးကောက်ပွဲကျင်းပပေးမယ်လို့ကြေညာမှာဖြစ်ပြီးလွှတ်တော်ကိုဖျက်သိမ်းဖို့နဲ့တကယ်လို့မလုပ်ဆောင်ရင်တနိုင်ငံလုံးနဲ့တူအစ္စလာမဘတ်ကိုတူလာမယ်လို့လည်းသူ့ရဲ့PTI ပါတီမော်တော်ယာဉ်တန်းနဲ့တူမြို့တော်ကိုအာရုံမတက်ခင်မှာရောက်လာတဲ့ခန်းကပြောကြားလိုက်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့တာလီဘန်ရဲ့အာဏာရရှိငါဆလိုအမျိုးသမီးတွေကိုလူမှုဘဝတွေကဖယ်ရှားဖို့ကြိုးပမ်းလာနေတဲ့အပေါ်အထူးစိုးရိမ်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆရာကပြောဆိုလိုက်ပါတယ
်။ I express serious concern about the deterioration of human rights across the country
နိုင်ငံတော်လူခွင့်ရေးအခြေအနေယိုယွန်းလာနေတဲ့ပုံစံထူးဆန်းကြောင်းပြောခဲ့ပါတယ်။သူတို့ပြင်အမျိုးသမီးတွေလူမှုဘဝကနေဝိုင်းပယ်ခံရတာစိုးရိမ်စရာကောင်းပါတယ်လို့စက်တရက်ကြာခီးစဉ်အဆုံးသတ်ဖြစ်ကပူးမျိုးတော်ကကြာသာပြင်းနေသတင်းစာရှင်းလင်းပွဲမှာအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခုစဲရစ်ချက်ဘန်နက်ပြောဆိုသွားတာပါ။လူခွင့်ရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုအတိအမှတ်ပြုလက်ခံမှုအာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့အပြောနဲ့လက်တွေ့ကြားကွာဟနေတာတွေကိုရော်ပေါင်းအောင်လုပ်ဖို့တာလီဘန်တွေကိုတိုက်တွန်းခဲ့တယ်လို့လည်းပြောဆိုသွားပါတယ်။အမျိုးသားတွေနဲ့သာဖွဲ့စည်းထားတဲ့အာဖဂန်တာလီဘန်အစိုးရအမျိုးသမီးတွေထက်ထန်းချောင်းပညာသင်ကြားခွင့်တားမြစ်ထားတယ်လို့အစိုးရအလုပ်တွေမှာပြန်လုပ်ခွင့်တယောက်တည်းခီးသွွာလာခွင့်တွေကိုတားမြစ်ထားပြီးအများပြည်သူမြင်ကွင်းမှာသွာလာတဲ့အခါခြေစုံကောင်းဆုံးခေါင်းမိချုံမှုအမိန့်ထုတ်ပြန်ထားပြီးတက်နိုင်အိမ်တွေကအိမ်ပြင်မထွက်ဖို့လဲတိုက်တွန်းထားတာပါ။တာလီဘန်ရဲ့မူဝါဒတွေဟာခွဲခြားဆက်ဆံရရောက်ပြီးအမျိုးသမီးတွေကိုလူမြင်ကွင်းကနေဖယ်ရှားဖို့ရည်ရွယ်တဲ့လုပ်ရည်အဖြစ်နဲ့လဲအထူးကိုယ်စားကပြောဆိုခဲ့ပါတယ်။
IMF နိုင်ငံကငွေကြေးရံပုံငွေအဖွဲ့အနေနဲ့တိရီလင်္ကာနိုင်ငံမှာကျုံနေရတဲ့ပြဿနာကိုကူညီမှာဖြစ်ကြောင်းဒါပေမဲ့အကူအညီပေးရေးဆိုင်ရာဘယ်အစီအစဉ်ပဲဖြစ်စေနိုင်ငံရဲ့ထိမနိုင်ဖြစ်နေတဲ့ကြွေးမြေအတွက်စီစဉ်ဆောင်ရွက်နိုင်တဲ့ပုံမူတည်နေပါတယ်လို့တက်တဲ့ပရင်းနေမှာပြောပါတယ်။တိရီလင်္ကာနိုင်ငံမှာငွေကြေးပြတ်လတ်မှုကြောင့်နိုင်ငံသား22တန်းဟာလွတ်လပ်ရေးရခဲ့ခြင်းကစပြီးအဆိုးဝါးဆုံးပြဿနာနဲ့ရင်ဆိုင်နေရတာပါ။ဆန္ဒရိတ်ခါနဲ့ဆေးဝါးပြတ်လတ်မှုလနဲ့ချီးပြီးခံစားကြရတာကြောင့်အစိုးရဆန့်ကျင်ဆန္ဒပြမှုတွေလည်းပြင်းထန်လာနေတာဖြစ်ပါတယ်။နိုင်ငံခြားကြွေးမြေဒေါ်လာ57ဘီလီယံတင်းနေတဲ့တိရီလင်္ကာနိုင်ငံကသူတို့ရဲ့နိုင်ငံတကာလွတ်လပ်တဲ့စာချုပ်တွေနဲ့နှစ်နိုင်ငံကြားချုပ်ဆိုတဲ့စာချုပ်တွေနဲ့ပတ်သက်ပြီးပြန်လည်ရေးဆွဲရမှာအကူအညီပေးဖို့အတွက်နိုင်ငံတကာအကြံပေးတွေကိုအင်ကာနေမှာပဲခန့်အပ်ခဲ့တာဖြစ်ပါတယ်။အစိုးရကလည်းလောင်စာဆီဈေးနှုန်းကြီးမြင့်လာတဲ့ငွေကြေးအထောက်ပံ့ပေးနေတာကိုအင်ကာနေမှာပဲရပ်ဆိုင်ခဲ့ပါတယ်။ IMF အဖွဲ့ဟာတိရီလင်္ကာတာဝန်ရှိသူတွေနဲ့သတင်းနှစ်ပတ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်မှာနိုင်ငံငွေကြေးပြဿနာအဆုံးသတ်ရေးအတွက်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေပါတဲ့အစီအစဉ်နဲ့ဆက်ပြီးဆောင်ရွက်ပေးမှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။ဒေသဆိုင်ရာအရာရှိတွေကတော့ IMF ရဲ့ထောက်ပံ့ရေးဆိုင်ရာအစီအစဉ်အပြီးတက်ဖို့အတွက်နောက်6လလောက်ကြာနိုင်တယ်လို့ပြောပါတယ်။
သတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့တာပါခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပဲတန်လင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပါတော့မယ်ကြာသာပတင်းတွေကအမေရိကန်ပြည်ထောင်စု Washington DC မှာရှိတဲ့ George Washington တက္ကသိုလ်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာတရုတ်ပြည်ဆိုင်ရာအမေရိကန်မူဝါဒကိုပြောကြားရမှာလက်ရှိတည်ရှိနေတဲ့ကမ္ဘာအခင်းအကျင်း Global Order ကိုဆက်လက်တည်ထောင်အောင်ထိန်းထားနိုင်မှုအတွက်တရုတ်နဲ့အပြင်းထန်ပြန်ဆိုင်နေရပါတယ်ဒါပေမဲ့လည်းစစ်အေးတိုက်ပွဲကိုတော့ဆင်နှဲမှာမဟုတ်ဘူးလို့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ဒီမူဝါဒရှင်းလင်းပွဲအကြောင်းကိုကျွန်တော်ကဆက်ပြောပြပေးပါမယ်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့တရုတ်ပြည်ဆိုင်ရာမူဝါဒတင်ပြမှုဟာသမ္မတဂျိုးဘိုက်ဒင်အစိုးရလက်ထက်တရုတ်ပြည်ဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးအပြည့်စုံဆုံးရှင်းလင်းတင်ပြမှုတစ်ခုဖြစ်ပါတယ်ကမ္ဘာကြီးကရုရှားယူကရိန်းစစ်ပွဲကိုအာရုံစိုက်နေပေမဲ့လည်းတကယ်တမ်းကတရုတ်ပြည်ဟာကမ္ဘာနိုင်ငံရဲ့အခင်အကျင်းInternational Order ကိုနှစ်ရှည်လာများစိန်ခေါ်နေတဲ့နိုင်ငံဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ
် China is the only country with both the intent to reshape the international order and increasingly
တရုတ်ဟာလက်ရှိနိုင်ငံတကာအနေအထားကိုပြောင်းလဲပြစ်ဖို့ကြိုးပမ်းနေတဲ့တခုတည်းသောနိုင်ငံဖြစ်တယ်လို့အဲ့ဒီလိုပြောင်းလဲနိုင်တော့တဲ့စီးပွားရေးတန်တမာရေးစစ်ရေးနည်းပညာတွေဟာလည်းတိုးလာနေပါတယ
်တရုတ်ရဲ့အမြင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း85နှစ်လောက်အတွင်းကမ္ဘာကြီးကိုတိုးတက်ပြောင်းလဲစေခဲ့တဲ့စံတန်ဘိုးတွေကနေလွဲချော်သွားစေနိုင်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။သမ္မတဘိုင်ဒင်ကတော့ဒီဆယ်စုနှစ်ဟာအလွန်အရေးပါတယ်လို့မြင်ပါတယ်။အမေရိကန်ပြည်တွင်းမှာတင်မကကမ္ဘာနိုင်ငံတွေနဲ့အတူဖော်ဆောင်နေတဲ့အနာဂတ်နဲ့ပတ်သက်တဲ့တူညီတဲ့အမြင်တွေဟာတကယ်ဖြစ်လာမလားမဖြစ်လာဘူးလားဆိုတာဟာဒီဆယ်စုနှစ်ကအဆုံးဖြတ်ပေးသွားမှာပါလို့ယုံကြည်နေပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ပြည်တွင်းမှာရောပြည်ပမှာပါကိုကိုကိုယုံကြည်လွန်းတဲ့ယက်တီချက်နဲ့တရုတ်ပြည်ရဲ့ဒီကနေ့သွားနေတဲ့လမ်းကြောင်းကိုအမေရိကန်ကပြောင်းလဲပြစ်နိုင်မှာမဟုတ်ပါဘူးလို့အများသဘောတူလက်ခံလာနေတာကိုလည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအသိအမှတ်ပြုဝန်ခံပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရုတ်အစိုးရအထက်မဟာဗျူဟာမြောက်ပတ်ဝန်းကျင်တစ်ခုကိုဖန်တီးရပါမယ်။အမှတ်မထင်လောက်တာမျိုးတွေအရေးမရအဖက်မရစကားစစ်ထိုးတာမျိုးတွေမပါဘဲအားလုံးပါဝင်ဖို့ပွင့်ပွင့်လင်းလင်းရှိဖို့ဆိုတဲ့ကျွန်တော်တို့ရဲ့အမြင်တွေတိုးပွားလာအောင်လှုပ်ဆောင်ရပါမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်ဒီချင်းကမှုဟာတ တရုတ်နဲ့ကမ္ဘာပဋိပက္ခအသွင်ဆောင်တဲ့ပြောဆိုသုံးနှုန်းမှုတွေရှိခဲ့တဲ့တမနာထရန့်အစိုးရလက်ထက်ကထင်ကပ်မှုနဲ့တော့စန့်ကျင်ဘက်ဖြစ်ပါတယ်အာဖရိကနဲ့လက်တင်အမေရိကကိုတွားရောက်တဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ခီးစဉ်တွေမှာတရုတ်နဲ့ပြိုင်ဆိုင်မှုကိုမပေါ်လွင်အောင်အဲ့ဒီဒေသကနိုင်ငံတွေကိုတရုတ်နဲ့အမေရိကန်အကြားဘက်ရွေးချယ်ဖို့တောင်းဆိုတာမျိုးမလုပ်ပါဘူ
း We are not looking for conflict or a new Cold War To the contrary we're determined to avoid both We don't seek to block China from its role
ကျွန်တော်တို့ဟာပြည်ပကဖြစ်အောင်ဖန်တီးနေတာမဟုတ်တလို့စစ်အေးတိုက်ပွဲတစ်ဖြစ်အောင်လည်းလုပ်မှာမဟုတ်ပါဘူးကျွန်တော်တို့ဟာဒီနှစ်ခုစလုံးကိုမဖြစ်အောင်ရှောင်ရှားဖို့ဆုံးဖြတ်ထားပါတယ
်တရုတ်ရဲ့အင်အားကြီးနိုင်ငံဖြစ်တဲ့ဆိုတဲ့အခန်းကဏ္ဍကိုလည်းပိတ်ပင်တားဆီးမှာမဟုတ်တလို့တရုတ်ကိုလည်းရပ်တန့်သွားအောင်လုပ်မှာမဟုတ်ပါဘူးဘယ်နိုင်ငံမဆိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့သူတို့ပြည်သူတွေရဲ့အကျိုးစီးပွားတိုးတက်အောင်လှုပ်ဆောင်တာကိုတားဆီးပိတ်ပင်မှာမဟုတ်ပါဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာသဘောတူညီချက်တွေနိုင်ငံတကာဥပဒေတွေကိုနိုင်ငံအားလုံးအတွက်ဖြစ်အောင်တရုတ်ပြည်နဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအားလုံးအတူတကွတည်ရှိပြီးအတူတကွပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကမ္ဘာအခင်အကျင်းကိုတော့ဆက်လက်ထိန်းထားရမှာဖြစ်တယ်လို့ဂျော့ရှ်ဝါရှင်တန်တက္ကသိုလ်မှာပြုလုပ်တဲ့တရုတ်ပြည်ဆိုင်ရာအမေရိကန်မူဝါဒရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်သမ္မတဂျိုးဘိုက်ဒန်ဂျပန်နိုင်ငံကိုရောက်ရှိစဉ်မှာတရုတ်ကထိုင်ဝမ်ကိုကျူးကျော်ရင်အမေရိကန်ကထိုင်ဝမ်ဘက်ကကာကွယ်မယ်လို့ပြောခဲ့ပြီးနောက်ပိုင်းမှာအခုလိုနိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ပြည်ဆိုင်ရာမူဝါဒရှင်းလင်းပွဲထွက်ပေါ်လာတာပါ။အစောပိုင်းကတည်းကရှင်းလင်းပြောဆိုဖို့စီစဉ်ခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ကျမ်းမာရေးအခြေအနေကြောင့်ရွှေ့ဆိုင်းထားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဒါကတော့တရုတ်ဆိုင်ရာအမေရိကန်မူဝါဒရှင်းလင်းပွဲနဲ့ပတ်သက်လို့တင်ပြပေးခဲ့တာပါ။ဆက်လက်တင်ပြလို့တဲ့အကြောင်းအရာတစ်ခုကတော့ချင်းပြည်နယ်မှာစီရေးပိဋိပက္ခတွေအတွင်အရသားတွေတတ်ခံရမှုဖမ်းဆီးခံရမှုတွေပိုများလာနေပါတယ်။မေလ25ရက်နေ့မှာမင်းတပ်မြို့နယ်ပြည်ချေးရွာကအရသားတဦးတန်ပြားနဲ့ပြစ်ဒဏ်ခံရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီလအတွင်းမင်းတပ်နဲ့တိတိမျိုးနယ်ပဲတွေမှာအရသားတွေကိုချင်းကောက်ွယ်ရေးတပ် CDF နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးတပ်ဖြတ်တာတွေရှိနေတယ်လို့လည်းဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်သူတွေမတရားအသက်ခံရတာ200ကျော်လောက်ရှိနေပြီလို့လည်းချင်းလူခွင့်အဖွဲ့တာဝန်ရှိသူတွေကပြောပြပါတယ်ဒီရန်ကုန်ကနေပေးပို့ထားတဲ့ဒီသတင်းအကြောင်းအရာကိုတော့ကိုခင်မောင်စိုးမင်းကဆက်ပြောပြပါမယ်
မေလ25ရက်နေ့ကချင်းပြည်နယ်မင်းတပ်မြို့နယ်ပြည်ချေးရွာမှာပြည်နယ်ကိုစားပြုလက်ဝဲသမားတဦးဖြစ်တဲ့ပူဟာရှိန်အွန်ခေါ်ကိုဟိန်းထိုက်စော်ကိုစစ်ကောင်စီတပ်ကနေပြစ်တက်ခဲ့တယ်လို့မင်းတပ်မြို့ကန်တဦးကပြောပါတယ
်။သူကအရင်တော့ကတော့ဒီချင်းပြည်နယ်ကိုစားပြုလက်ဝဲကစားတယ်၊ပြည်ရေးရာလက်ဝဲတွေထိုးတယ်။ဒါတော့လူကောင်းတယောက်ပါ။သူတို့ကတော့တန်ပြားဝင်နေတော့လူသားစီစီပြန်ပြီးသွားတွေ့တာပေါ့။အဲ့တော့တလန်ကတင်းတေးလို့အဲ့ငိုစကားစားရအောင်။ဘာလို့တော့ကရင်းဘောက်ကနဲ့ခုံကြီးပြည့်တဲ့ချိန်မှာစကားစားတစ်ခါပြစ်လိုက်တာပေါ့။အဲ့နေရာမှာတည်ဆုံသွားတယ်လို့သိရပါတယ်။မနေ့ကမနေ့ပိုင်းတော့မှဖြစ်တယ်
။ပြီးခဲ့တဲ့မေလ16ရက်နေ့ကလည်းမင်းတပ်မျိုးကဆယ်ကျော်တဲ့လူငယ်တဦးကိုမကွေးတိုင်းကြောက်ထုမျိုးကိုသွားစင်မှာလမ်းမှာစစ်ကောင်စီတပ်ကဖမ်းဆီးသွားရကနေတပ်ဖြတ်ခံခဲ့ရတယ်လို့အဆိုပါမျိုးကံကပဲဆက်ပြောပါတယ်။
ဒီကနေ့ကျွန်တော်တို့အတိတ်ကအရင်ကတည်းကပါပဲဒီကတော့အဲ့နေ့ကစကားဆချင်းတဲ့နေကမင်းတပ်ကိုပြန်ဝင်ပြီးဝင်ပြီးတော့မှသူတို့ကရှိပြီးဆွတ်တာပေါ့ဒီဘူပေါင်းတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ကြအဲ့ဒီမှာသူတို့ကတော်တော်လေးအထိနာတယ်လို့သိရပါတယ်အဲ့ဒီဝင်းကျင်မှာရှိနေတဲ့အချိန်အဲ့ဒီမင်းတပ်ကအရင်ကစစ်လာပေါ့သူတို့ဝင်သားတာသိရပါတယ်ဒါနဲ့သူကတော့အဆမဆက်ပြေးပြတ်သွားတာပေါ့ဆိုတော့တကယ်ကြီးနဲ့မှသိတယ်လို့လူအဲ့တတိယရောင်းမြင့်ကြရတယ်တတိယလမ်းကျွန်တော်တို့တတိယပြန်ကြရတာတော့သူကအင်တာဖြေဟောင်းနေမှာပေါ့နော်တတိယပြစ်ထားခဲ့တယ်ဆိုတဲ့
မင်းတပ်မြို့နယ်ဘက်မှာဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒေသခံတွေအများအပြားမကွေးတိုင်းကြောက်ထုမြို့နယ်နဲ့ဘေးလွတ်ရာဒေသတွေဘက်ကိုတိမ်းရှောင်ခဲ့ကြရပါတယ်ချင်းပြည်နယ်တိတိမ်မြို့မှာလဲအမဲလိုက်ပြန်လာတဲ့ဆိုင်းဆန်ချေးရွာသားလူငယ်နှစ်ဦးကိုမေလ21ရက်ညနေပိုင်းအိမ်ပြန်လာတဲ့အချိန်မှာစစ်ကောင်စီကင်းလက်အဖွဲ့နဲ့စုံမိရာမှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတယ်လို့တိတိမ်မြို့ကန်တဦးကပြောပါတယ
်သူတို့ခလာရနေ6 9ဟာစီးရီမြို့ပေါ်မှာပဲသူတို့ရှိူဖြတ်သွားတဲ့ကလေးနှစ်ယောက်ဖမ်းပြီးတော့တိတ်သက်သွားတာသူကဆိုင်းဆန်ရွာသားပေါ့ဆိုင်းဆန်ရွာဆိုစီးရီနဲ့9မိုင်6မိုင်မိမိလေးပါ
တကယ်တော့ကူကအမဲလိုက်တာလို့ပြောတယ်ကျွန်တော်တို့တီးတီးနဲ့တွန်းဆောင်ကြမှာပေါ့23ရက်နေ့ညနေပိုင်းကတွန်းဆောင်ပြမမဲလိုက်တာပြန်လာတော့သူတို့အဲ့နေရာကိုဖျက်သွားတာပေါ့နော်တက်ကုန်းရှုဖျက်နေတဲ့ချိန်သူတို့ဆံငယ်မောက်တယ်လို့ပြောတယ်ကလေးတွေကလေတက်ကလူတွေကကြွားထူတော့တနက်ကျက်ထွက်လာတာဒီအမဲလိုက်တဲ့ဒီသူကြီးတနက်ပေါ့သူကြီးတနက်ထွက်လာတော့သူတို့အဲ့တော့ခေါ်ပေါ်ပေါ်ထားတယ်တက်သွားတယ်လို့ပြောတယ်အလောင်းလက်ပြန်မပေး
စစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်ခဲ့တဲ့လူငယ်တွေကတော့အသက်29နှစ်အရွယ်ပပောင်စာမောင်းနဲ့အသက်21နှစ်အရွယ်တီးပောင်ဆန်တောင်းတို့ဖြစ်ကြပါတယ်စစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်ဘက်မှာချင်းကာကွယ်ရေးအဖွဲ့နဲ့ဆက်နွယ်တဲ့ဆိုပြီးဆွဆွဲချက်နဲ့ဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့အခြေအနေကိုတော့ချင်းလူခွင့်ရေးအဖွဲ့ဒုတိယအလုံအမှုဆောင်ဒါရိုက်တာဇာအုတ်ကလန်ကအခုလိုပြောပါတယ
်ဒီလူမျိုးဖြစ်စဉ်ကများနေပါပြီစစ်အာဏာသိမ်းပြီးနောက်ပိုင်းမှာမတရားတပ်ဖြတ်ခံရတာချင်းပြည်သူဤသူလူထုထမ်းနေအယောက်ပေါင်း230ကျော်ပါပြီအခုလည်းမင်းတို့ညုံနေမှာပဲချက်တိတိမှာပဲချက်သူတို့စစ်စီရေးလောက်တဲ့ချိန်မှာပြည်သူအားလုံးကိုသူတို့ဒီရန်သူလူတတ်မှတ်ပြီးတော့လောက်ရည်တည်ပဲဖြစ်ပါရဲ့ဒီလိုမျိုးဖြစ်စီနေရဆိုလို့ရှိရင်သူတို့ဒီအနာရှင်ဒီစစ်တပ်ရှိနေတဲ့ရတော့ကျွန်တော်ကြုံတွေ့ရမယ့်ပြဿနာတွေဖြစ်နေရဲအဲ့ဒါကျွန်တော်ဆွေးနွေးမြင့်တင်ပ
ါပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကလည်းမတူပီမြို့နယ်မှာစစ်တပ်ကနေလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးဟာတပ်ဖြတ်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်တမ်းမတော်ပြောခွင့်ရကတော့ရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာမဟုတ်ပဲချင်းကာကွယ်ရေးအဖွဲ့နဲ့တိုက်ပွဲဖြစ်ပွားလို့ကြာဆုံးတဲ့ CDF အဖွဲ့ဝင်တွေလို့ပြောပါတယ်ခင်ဗျာ
ကိုဆိုမင်းပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုပြောပြပါအောင်မယ်စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်ကမြောက်ဦးနဲ့အမ်းမြို့နယ်တွေမှာပြီးခဲ့တဲ့ရက်တွေကတနတ်တန်တွေကြားခဲ့ရတာကြောင့်ဆိုးရိမ်မှုတွေရှိနေတဲ့ကြားထဲမှာပဲရခိုင်ပြည်နယ်ဇက်ချင်းပြည်နယ်ပလက်ဝမြို့နယ်အတွင်းမှာလည်းဒီကနေ့ပြီးခဲ့တဲ့နေ့မနေ့ပိုင်းကလက်နက်ကြီးတန်တွေပစ်ခတ်တန်တွေအစံပြပြကြားနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြပါမယ်
ချင်းပြည်နယ်ပလောဝမြို့ရဲ့အနောက်မြောက်ဘက်မိုင်20နီးပါးလောက်မှာရှိတဲ့အဘောင်းသားကြီးရွာအနီးမှာမေလ26ရက်နေ့မနက်ပိုင်း10နာရီလောက်ကစပြီးလက်နက်ကြီးပစ်တံတွေအဆက်မပြတ်ကြားနေရတယ်လို့ပလောဝဒေသခံသူကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ကခလေးကိုကြောင်းသွားအဲ့တဲ့အချိန်မှာ10နာရီနဲ့10မိနစ်လောက်ရှိမှာအဲ့ဒီအချိန်မှာစာရင်းကကြားရ10နာရီနဲ့10မိနစ်ပေါ့အဲ့ဒီကနေကြီးရေအခုအချိန်ကြီးဆိုရင်အလုံးကြီးက30နဲ့30လောက်ဖြစ်သွားပြီ။အမြောက်ပြစ်တာကျွန်တော်တို့ကမင်းကတော့ကဒီဘက်ကစစ်သားရဲ့အယောက်တရာကျတော့စစ်သားတယ်လို့ပြောတယ်။အဲ့ဒါနဲ့နေတက်မှနေလို့ကြားတယ်။အေတက်ရှိတဲ့နေရာ။အေတက်နဲ့တက်မတော်ရှိတဲ့နေရာပေါ့။ဒီဒီဝင်းကြီးမှာပေါ့။နှစ်ဖက်ရှိတယ
်။လက်နက်ကြီးပစ်တံတွေဟာပလောဝမြို့ပေါ်အထိကြားနေရတာဖြစ်ပြီးတော့နေ့လယ်2နာရီကျော်လောက်အထိမရက်သေးဘူးလို့လည်းဒေသခံတွေကပြောဆိုကြပါတယ်။ပလောဝဒေသဟာချင်းပြည်နယ်အတွင်းမှာဆိုပေမဲ့အေးအေးရခိုင်တပ်နဲ့မြန်မာစစ်တပ်အကြမ်းမှာတိုက်ပွဲတွေကြီးကြီးမားမားဖြစ်ခဲ့ပူတဲ့နေရာတွေပါအခုလက်ရှိလက်နက်ကြီးတွေပစ်ခတ်နေတဲ့နေရာမှာမြန်မာစစ်တပ်စခန်းတွေလည်းရှိသလိုရခိုင်လက်နက်ကိုင်အေးအေးအဖွဲ့ရဲ့စခန်းတွေလည်းရှိနေတာမို့တိုက်ပွဲပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ
်စိုးရိမ်မှုတွေကအများဖြစ်တာကျွန်တော်တို့ဒေသမှာတော့လက်မစစ်တွေတက်တောင်းသွားမှာပြီးတော့ပြောမယ်ကျွန်တော်တို့မျိုးကဘာပဲဖြစ်ဖြစ်လက်ကိုပိတ်လို့ရတယ်ကုန်ကြီးစီစဉ်မှုကကျွန်တော်တို့မှာပြောမယ်ဆိုရင်စာတင်ဖို့တရားကတပတ်မတည့်သေးတရားကအဲ့တပတ်မတည့်မှလည်းလိုတဲ့ပစ္စည်းတွေကိုပုံစံတင်ဖို့ကတော့မတင်ချပြရတဲ့ဟာအများကြီးရှိတယ်နောက်ထပ်အခုကတင်ဖို့လည်းမတည့်ရတော့ဘူးရှိနေဖြစ်တော့ပေါ့ကျွန်တော်ရုပ်ကန်သားတွေတော့စာဝနေတဲ့တအားချစ်ဆုံးတိုက်ပွဲကြောင့်ပေါ့
ပြီးခဲ့တဲ့တိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးလာပြီးပလောဝမြို့စစ်ဘေးဒုက္ခသည်စခန်းမှာနေထိုင်နေတဲ့စစ်ဘေးဒုက္ခသည်သူကလည်းနေရဲပြန်ရဖို့မျှော်လင့်ထားပေမဲ့အခုလိုလက်နက်ကြီးတန်းတွေကြားနေရတာကြောင့်တိုက်ပွဲတွေထပ်ဖြစ်လာမှာကိုစိုးရိမ်တယ်လို့ပြောပါရယ်
။အော်ကျွန်တော်ဘက်ကတော့ဒီမှာဖြစ်ရတော့ကျွန်တော်ဘေးကိုသွားမလဲဘေးကိုဘယ်လိုနေရမလဲစိုးရိမ်စိတ်ကတော့အများကြီးရှိတာပေါ့နော်။ဟုတ်ကဲ့ကျွန်တော်ဒီ2018ခုနှစ်ကပြေးနေတာကိုပြန်မယ်ဆိုတော့ဒါမျောနေစကပြင်ရမယ်လို့လို့ပြင်ရမယ်လို့လို့နဲ့ကိုမပြင်ရသေးဘူးဆိုပို့ပြီးတော့အလန်ဝေးတော့ပေါ့နော
်ပလောဝမြို့နယ်မှာကုန်စင်းတုံးတွေလည်းညှင်းတက်နေသလိုလမ်းပန်းဆက်သွယ်ရေးတွေလည်းတခြားဒေသတွေထက်ပိုခက်ခဲနေတာကြောင့်တိုက်ပွဲထပ်ဖြစ်လာရင်စားဝတ်နေရေးအတွက်စိုးရိမ်မိတယ်လို့လည်းအမျိုးသမီးစစ်ဘေးဒုက္ခသည်သူကပြောပါတယ
်။အော်စိုးရိမ်တာကတော့ဒီလိုရှိရရှင်ပ
ကျွန်တော်တို့ဒီကောင်စင်းနှုံးနဲ့ဗားတဲ့တက်မှာအဲ့လိုမျိုးတွေပေါ့ပြီးရဒုက္ခတွေဆိုတော့ဒီနေထားတွေရှိမလဲကိုကစိုးရင်တာပေါ့အေးအေးရခိုင်တက်နဲ့မြန်မာစစ်တပ်အကြားနားလည်မှုနဲ့အပြန်အလှန်အပြစ်ရထားတယ်ဆိုပေမဲ့အခုလပိုင်းအတွင်းနှစ်ဖက်စီးရေးတင်းမာမှုတွေပြန်ဖြစ်လာနေပါတယ် ဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းမြောက်မြို့နယ်အတွင်းမှာတနက်တန်တွေကြားခဲ့ရသလိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်တွေရှိတဲ့အမ်းမြို့နယ်မှာလည်းတနက်တန်တွေထွက်ပေါ်ခဲ့ကြကြောင်းဒေသခံတွေစိုးရိမ်မှုတွေရှိနေပါတယ်ပလောဝမြို့နယ်အတွင်းအခုလိုလက်နက်ကြီးတန်းတွေကြားရဟန်နဲ့ပတ်သက်လို့အေးအေးရခိုင်တပ်ကောမြန်မာစစ်ကောင်စီကဗီအိုအေကဆက်သွယ်ခဲ့ပေမဲ့အခုချိန်ထိဆက်သွယ်လို့မရခဲ့ပါ
မှုမရှိသလိုစစ်ကောင်စီကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းဘာသဘောထားမှမရှိသေးဘူးလို့ SNL ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်မေလ26ရက်ကစားတဲ့ပါတီညီလာခံမှာတော့လက်ရှိနိုင်ငံရေးအခင်အကျင်းသုံးသပ်ချက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကဆက်လက်ပြောပြပေးပါမယ
်တိုင်းရင်းသားပါတီတွေထဲမှာအင်အားအကြီးဆုံးပါတီတစ်ခုလို့ဆိုနိုင်တဲ့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုမေလ26နဲ့28နှစ်ရက်ကျင်းပဖို့အတွက်ပြင်ဆင်ထားတာပါစစ်တပ်ကအာဏာသိမ်းထားတဲ့လက်ရှိမြန်မာနိုင်ငံရေးအခင်းအကျင်းပေါ်မူတည်ပြီးပါတီမူဝါဒပြောင်းလဲဖို့မရှိပါဘူးလို့ပါတီရဲ့တွဲဖက်ထွေထွေတွင်းမှုတက်ဆိုင်းကျော်ညံက VOA ကိုပြောပါတယ်
။ဟုတ်ရှိတယ်ရေးခင်းခြင်းနဲ့ပတ်သက်ရင်တော့ကျွန်တော်ကဟိုဟုတ်ရှိနိုင်ငံအခင်းခြင်းရဲ့လို့မဟုတ်ပါဘူး။ကျွန်တော်ပါတီကဘယ်အထိုင်းကဏ္ဍမှာဖလိုရက်ဒီဖလိုမူဝါဒရှိတယ်ဆိုတာတိတိဆုံဆုံဒီပါတီကဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ပြောခဲ့တဲ့မူဝါဒကိုအခြေခံတဲ့ပါတီဖြစ်အောင်ကျွန်တော်တို့ကြိုးစားနေတာဖြစ်တယ်။ဆိုတော့အဲ့ဒီအတိုင်းပဲရည်တည်ကြောင်းတော့ဖြစ်ပါတယ်။ကျွန်တော်ကဟိုကောင်းဆောင်ပြောက်ကတမျိုးပြောလိုက်နောက်ပြောက်ကတမျိုးပြောလိုက်ဆိုတဲ့အဖြစ်မျိုးမရှိပါဘူးကျွန်တော်ပါတယ်ကျွန်တော်မြင်ချင်တဲ့ဒီနိုင်ငံရဲ့ပုံစံရရှိတော့ညီချက်တွေကျွန်တော်ကန်ဆွဲတော့မဆန်တမ်းပေါ်ပြီးဒီတိုင်းမျိုးကလည်းဒီဆောင်နဲ့ဆိုတဲ့ဟာကြီးကဟိုကျွန်တော်ပြပြဆုံးဆုံးနဲ့ပါတယ်မွာလာလမ်းစင်မှာဒီဆွဲထားပြီးတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အပိုင်းမှာတီးစဲပါတီတွေမှာပါတီလှုပ်ရှားမှုတွေအတွက်ချုပ်ချယ်ကန့်သက်ခံရတာတွေရှိတယ်လို့စစ်ကောင်စီခန့် UEC ဘက်ကလည်းမလိုလားအပ်တာတွေမဖြစ်အောင်ဆိုတဲ့ခေါင်းစဉ်အောက်ကနေပါတီတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်နိုင်ဖို့အတွက်စ조사မှုတွေရှိနေတယ်လို့ပါတီတချို့ကထောက်ပြနေကြပါတယ်ဒီလိုအခြေအနေချမ်းမှာပဲ SNL ပါတီညီလာခံကိုလှုပ်ခဲ့ကြတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့ခင်းချင်းမှာစစ်တပ်ဘက်ကလာမယ့်နှစ်ရွေးကောက်ပွဲပြန်ပြီးကျင်းပပေးဖို့အတွက်ပြင်ဆင်နေတာပါပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပါတီခေါင်းဆောင်အားလုံးဒီပါအဖန်စီခံနေရတဲ့အချိန်မှာပါတီတချို့ကဒီရွေးကောက်ပွဲကိုလက်ခံပါဝင်မဲ့သဘောရှိနေပါတယ်။ NLD ပါတီနဲ့မဟာမိတ်ဖြစ်ခဲ့တဲ့ SNLD ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘလို့သဘောထားမယ်ဆိုတာကိုအများစုကစိတ်ဝင်စားနေကြတာပါ။ဆိုင်းကျော်ညွန့်ကတော့အခုလိုပြောပါတယ
်။ရွေးကောက်ပွဲကိစ္စတော့ကျွန်တော်တို့စီစီအဖြစ်ဒီစက်ကတိရှိပါတယ်။2021ကုန်တဲ့အထိအဲအကြောင်းကိုကျွန်တော်မသိသေးပါဘူး။အဲ့ဒါအဲ့ဒီအစိုးရချက်တွေရတယ်။တောင်းပြန်မရှိသေးပါဘူ
း။ပါတီရဲ့ဆင်းရဲတွေအစစ်ဆေးခံဖို့အတွက်စစ်ကောင်စီခန့်ပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကပါတီတွေကိုညှဉ်းချားထားတာကိုလက်မခံတဲ့ပါတီတွေထဲမှာ SNLD ပါတီလည်းပါဝင်ပါတယ်။လက်ရှိမှာ UEC ဘက်က SNLD ဘက်ကနေအစစ်ဆေးခံဖို့အတွက်ရက်သတ်မှတ်ချက်ကိုဂျုံလကုံတီတိုးမြင့်ပေးထားပေမဲ့ပါတီရည်တည်ချက်ကအရင်တိုင်းမပြောင်းမလဲရှိနေပါတယ်လို့ဆိုင်းကျော်ညွန့်ကပြောပါတယ
်ညီလာခံဆင့်လာမှာတော့စီးရီးဖြစ်နေတော့မခင်ပါဘူးအခုလိုလဲဆိုရင်ကြီးစီကကျွန်တော်တို့နောက်ပြီးတော့စတဲ့ကြောင့်ပို့ရတာရှိတယ်ဒီ30အထိတို့နိုင်ငံအဖို့ထားတယ်ဗောလေအာစစ်စီခံမကိစ္စအားလုံးနဲ့တည်ပြီးတိုင်းကျွန်တော်တို့ကစစ်စီမခံတာမဟုတ်ဘူးဖြစ်ချင်ပါတီဌာနချုပ်ရံရန်ကုန်ကိုမိုင်မှရှိတယ်အဲ့ဒီမှာလာခဲ့လိုက်ဒီစီတီမှာတခြားဖက်စီတွေကိုလည်းကျွန်တော်တို့ဖြည့်ချတဲ့နေတော့ဖြည့်ဖြည့်ချတော့မှာဖြစ်ပါတယ်။အဲ့ဒီဟာကတော့လက်ရှိစီရပြောင်းလဲမရှိဘူး။ဒီနောက်ကမှလည်းဒီဟာကိုဒီတကယ်ဆွေးနွေးဖြစ်မှာမဟုတ်ပါဘူး
။နှစ်ရက်တာချင်းပါမယ်ပါတီညီလာခံပထမနေ့မှာပါတီ CEC တွေတုံးသက်တင်ပြထားတဲ့လက်ရှိနိုင်ငံရေးအခြေအနေအစိုးရခန်းစားပေါ်ဆွေးနွေးတာစာအုပ်အနေနဲ့ထုတ်ထားတဲ့ပါတီရဲ့မူဝါဒလမ်းစဉ်နဲ့ပတ်သက်လို့ထပ်ဆင့်အတည်ပြုတာနောက်ပါတီဖွဲ့စည်းပုံစီးမျက်နှာပတ်သက်လို့ 变身撇水打人呢，把地龙啊两眼把野水打了一个，水女给家的露出吧嘞，独家你妈罗，把他妈的他们变身母的露的，把地的母娃娃把野地家摆那个，啊地表多不细的露来表白嘞。
Three men we yabu yi de digni kema, Kabajine, be yet dida mabe yoni bazi, Kalutichen ni layone, three men we ya yunai babi. Lepiali ned a chet tao yone, ya yunai met three we, nanga yi pisin we, de gaboa, selan we. One click, Kalutichen ni yone, Kabaya yaga at danigu, chisen nasenema kipari. Beti ben yaga be pipi, Vue Plus application go, download ya yuba.
Mengalah wakmiya VOA American daya tau cahne mana pe dalam season ni ko lineu mida nacang a kilohertz tinetet tawnya lineu mida lese kilohertz konle tet tawnya lineu mida ngajat tet kilohertz ngasih kongaru ganis selat thulene barre gusel biro cunaru abasing ganarip cide uang kaya memang ye tawnda cep cama ye ganane time dren lo season ni ko zatai thulene bebo season thabarre gupat mauzo nenegaro uang kaya memang ye tawnda cep season ko tensa mape barre.Musetide Pawane PDF Pidu Kago Yetati Ha, Sikong Si Tati Goda Yinsai Niara Mahope, Sikong Si Leo Kan Pidu City Yan Pura Gole, Donlan Taipia Nia Zhao, Uong Kenya Yitabi Kunyan Weyone to Timbia Tarago Nadodazima.
Amusani Soya Hatani Kalama.Pidu Kagoyi Tayin Tapwe, PDF Pong, Nayang Azena Kunakugu, Puzina B, Mune Bong Nayang Azema, Tita Gang Kagoyi Apuego, Senedija, Tito Nainelu, Majamiga Jinavale, Tita Gang Mubia Piaoja Tapwe, Lea Jone, Chase B Tapwe Wimu, Season Nainelu de Subare. Long as a very lato American Yanitana, USIP Mima Lila Yi Apwe, Seeing Kazamado,PDF tapuet tiada tungsen tapuet rahsi deh lu, popiya balik. Amianan piang leh ni deh, cini ni gun dengan jaga dia ya ma, ke si ni bung ya balik. Dabi me USIP asing kanzai tujuan bukaro, data lay PDF kugan si ye tu aku popiya rahsi balik. Sekarang time ma PDF amianan si bi maguaga dudia, mandaline cimpi nega tadiya amianan pi ni dah tu ya balik.Lesi aje ni ma, wujud kuni bo kekabi me, nengan dekaya luda jenis tanahye kuni cepat bugu, Amerika soya ka usang deh lelu le, USIP lelai apa ka, cepat timpiat tawale.
Sekarang si tanah PDF tapu di tapu pintan deh zakain tama, ni aku senkaya tu, nanti lidang jo si labi, magui tama, ngadang jo.前边呢嘛，东东敲窗叫，西叫，古拉他们家刘大金三男五三呀，你那也有 ，U N O 查个，没拉查呀那个，这点特别嘛嘞。把他一扫呢，米小皮西看下嘞，眼睛包，耳朵，古老泥巴西得路说话嘞。西江西的那边嘛，这边老嘛，你也够生活也都包，俺等看那东叫西得路嘞，跑遍他吧嘞。专门来接米小叔叔喽。PDF တက်ကိုမနေနေနိုင်တဲ့စစ်ကောင်စီတက်ဟာနှိစရာကြေးရွာတွေကိုမိရှုဖျက်ဆီးပါတယ်ဒီနေရာမှာစစ်ကောင်စီထောက်ခံသူပြူစောတီတွေလည်းပါဝင်နေပါတယ်ကျန်းဖို့ပါတီဝင်တွေမဘာသာအဖွဲ့ဝင်တွေနဲ့စစ်မှုတန်းဟောင်းအများဆုံးပါဝင်တဲ့ပြူစောတီဟာပြည်သူပစ္စည်းဖျက်ဆီးခွင့်နဲ့ပြည်သူကိုတပ်ဖြတ်ခွင့်ရရှိထားတဲ့အဖွဲ့လို့ဖြစ်နေပါတယ
် PDF ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြေလနဲ့အထက်အညာကဗမာတွေအများအပြားပါဝင်လာတာဖြစ်ပါလေ။ယုံကြည်ချက်နဲ့ခုခံတိုက်ခိုက်တဲ့အတွက်စစ်ကောင်စီတပ်မှအကြအရှုံးများပါလေ။အသေးပြောက်များတဲ့အခါစစ်ကောင်စီတပ်ကတာဝေးပြစ်လက်နက်ကြီးနဲ့ကြေးရော်တွေကိုပစ်ခတ်တဲ့အပြင်လေကြောင်းကလည်းဘုံးကျဲပြီးတုံ့ပြန်ပါလေ။အရင်ကတိုင်းအင်းသားလက်နက်ကင်သာရှိပါလေ။စစ်အာဏာသိမ်းပြီးမှဗမာလက်နက်ကင်ပြည်သူ့ကာကွယ်ရေးတပ်တွေအလေးအမြန်ပေါ်ထွက်လာတာကိုတအားတော်ဖြစ်နေကြပါလေစစ်ကောင်စီဘက်ကတော့စစ်တပ်ကဖွဲ့စည်းထားတဲ့ပြည်သူစစ်နယ်ငယ်ကြားဆောင်တပ်အင်အားကိုတုံ့ပြန်တုံ့ပြန်ပါလေသူတို့ရဲ့အစ်စ်နိုင်နဲ့ပြူစောတိနဲ့တွေးတောက်လို့အယတားလူမိုင်းအုပ်စုတွေကိုလည်းအသုံးပြုပါလေ
မြမပြည်ဟာလူမျိုးပေါင်းစုံနေထိုင်တဲ့ဒေသဖြစ်လို့တိုင်းဒေသလက်နက်ကင်ထိန်းချုပ်တဲ့ပြည်နယ်တွေမှာလည်း လက်နက်ကင်မျိုးစုံရှိပါတယ်။တပ်သားဆယ်ဦးကနေတရားအထိရှိတဲ့လက်နက်ကင်အဖွဲ့ဟာပြည်သူစစ်ဖြစ်လာပါတယ်။ပြည်သူစစ်မှာတပ်မတော်ရဲ့ထောက်ပံ့မှုမရပေမဲ့စစ်စင်ရေးမှာအကူအညီပေးရပါတယ်။အများသောအားဖြင့်တပ်မတော်နဲ့အပြစ်ရလိုက်လို့လုံပိုင်ခွင့်တွေရလာသူတွေဖြစ်ပါတယ်။စစ်တပ်ကလေ့ကျင့်ပေးပြီးလက်နက်ပေးထားတဲ့ပြည်သူစစ်လည်းရှိပါတယ်။ကချင်ပြည်နယ်ပူတာအိုနဲ့ခေါလန်ဖူးကရဝမ်ပြည်သူစစ်နဲ့ဝိုင်းမော်မြို့နယ်ကလီစုပြည်သူစစ်ဟာစစ်တပ်ကဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။လူနည်းစုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းလိုက်တာဖြစ်ပါတယ်။တာလောကြီးကရှမ်းနီခေါ်ထိုင်းလျိုင်ပြည်သူစစ်ဟာလည်းစစ်တပ်ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ
်။ပြည်သူစစ်မှာအင်အားအမျိုးမျိုးရှိပါတယ်။စစ်တီတရားမပြည့်တဲ့အဖွဲ့ရှိသလို400အထိရှိတဲ့ပြည်သူစစ်လည်းရှိပါတယ်။ဥပမာကိုခိုင်ကကောင်းကားပြည်သူစစ်ဆိုရင်တပ်ဖွဲ့၅ဖွဲ့ရှိပြီးစုစုပေါင်းအင်အား3000လောက်ရှိပါတယ်။ KIA ကချင်လွတ်မြောက်ရေးတပ်ရဲ့တရင်လေးကပေါက်ဖွားလာတဲ့ပြည်သူစစ်ဖြစ်ပါတယ်။တရင်လေးဟာ KIA ကခွဲထွက်ပြီးစစ်တပ်နဲ့အပြစ်ရတဲ့အခါမှာကချင်ကာကွယ်ရေးတပ် KDA ဖြစ်လာပါတယ်။2010ရောက်တော့စစ်တပ်လက်အောက်ခံကောင်းကားပြည်သူစစ်ဖြစ်လာပြီးကိုနေကိုဟန်နဲ့ရန်ပုံဝင်ရှာကြပါတယ်။စကိုင်းတိုင်းမြောက်ပိုင်းနဲ့ကချင်ပြည်နယ်တောင်ပိုင်းမှာရှမ်းနီကိုထိုင်းလိုက်လူမျိုးစု3သိန်းလောက်ရှိပြီးကချင်နဲ့ပဋိပက္ခဖြစ်တဲ့အစင်လာတမိုင်းရှိပါတယ်။ဒါကိုအခွင့်အောက်ယူပြီးစစ်တပ်ကရှမ်းနီပြည်သူစစ်ကိုဖွဲ့စည်းလိုက်ပါတယ်။ခွန်စာရဲ့တပ်ဖွဲ့အညံ့ခံတဲ့အခါမှာလည်းပြည်သူစစ်အများအပြားပေါ်ထွက်လာပါတယ်။ဒါပေမဲ့နေကြားဆောင်တက်တဲ့ပြည်သူစစ်ဟာစစ်ကောင်စီရဲ့အရန်တပ်ဖွဲ့တွေဖြစ်လို့ PDF ပြည်သူတပ်ဖွဲ့နဲ့တဘောဝကြီးမတူပါဘူး။ဒါကြောင့်အရန်တပ်ဖွဲ့အဖြစ်အသုံးတော်ခံနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေအမြင်ပြောင်းပြီး PDF ပြည်သူတပ်နဲ့ပူးပေါင်းလာမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါလိမ့်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးအသုံးသချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားတော်တာဆင်ရပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့သွေးလွန်တုတ်ကွေးကာကွယ်ရေးနဲ့ကုသရေးအကြောင်းတွေကိုပြောပြထားပါတယ်။သွေးလွန်တုတ်ကွေးကြိုတင်ကာကွယ်ဖို့အကောင်းဆုံးနည်းကတော့ယောဂါကိုကူးဆက်စေတဲ့ခြင်ကြားတွေမပေါက်ဖွားအောင်ပိုးလောက်လန်းနေနှိမ်နှင်းတာဖြစ်တယ်လို့ကျမ်းမာရေးပညာရှင်တွေကပြောဆိုထားပါတယ်။ဘလို့နှိမ်နှင်းသင့်ပါသလဲ။ဒါအပြင်ခြင်အကိုက်မခံရအောင်ဘလို့ကာကွယ်မလဲ။ယောဂါဖြစ်လာလို့ရှိရင်လည်းဘလို့ကုသမလဲ။စတဲ့အကြောင်းအရာတွေကိုကလေးအထုကုစိတ်တက္ကသိုလ်တက်ကျမ်းမာရေးကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှူးပံပောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပံပောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီသွေးစွန်တုတ်ကွေးယောဂဖြစ်တာကိုကြိုသိဖို့နဲ့ဒီအသက်အန္တရာယ်ရှိတာကိုပါကြိုသိနိုင်ဖို့လက္ခဏာတွေအကြောင်းပြောပြီးမှဆရာကြီးဒီတစ်ပတ်တော့မဖြစ်ခင်ကာကွယ်ရေးအတွက်အကောင်းဆုံးဘာတွေလုပ်တင်တာကိုပြောမှာမို့အရေးကြီးဆုံးဆိုပါဆရှင်းပြခြင်းလဲဆရာကြီ
းအကောင်းဆုံးကတော့ဒီပိုးလောက်လားနှိမ်နှင်းရေးပါပဲဒါလို့ဆိုတော့ရှင်းကြတော့လေရှင်းသေးလိုက်ပြန်လဲဆိုတာမပြားလဲရှင်းရတော့သေးတော့ဗောနော်ရှင်းရတဲ့တန်းနှစ်ပတ်လောက်ပဲရှိတော့ဗောနော်အဲတော့ကိုယ်စိတ်မမဟုတ်လဲရှင်းရသေးမှာအဲတော့ရှင်းနောက်ထပ်မပွားဘူးပေါ့ပိုးလောက်လားနှိမ်နှင်းရေးနော်အဲကျွန်တော်လည်းမိသားလည်းတရင်းစာတွေမှာလည်းရှင်းကြပါလေပြောလဲပြောနေပါလေနော်ဖုံးသွန်ကတ်စစ်လောင်းထောင်လဲဖွင့်ညှုပ်ရှင်းမှုပေါ့နော်အဲဒီပိုးလောက်လားနေနေရှင်းနေနေပေါ့ဒါလေးလောကအခုစဉ်အဲ့ဒါတွေကရှင်ကရောင်းဖို့တွေတမပေါက်တာမဟုတ်အိမ်မှာရှိတဲ့ရေစီတွေရေကန်ပေါ့နော်အုပ်ရေကန်လိုမျိုးအဲ့လိုမျိုးရေကြီးရေသားမှာပေါက်တာဘိုးရွာပြင်တင်ကြံခဲ့တဲ့ရေပွဲရေအိုင်လေးတွေဒီမှာခွတ်ဆုနိုးစီခွတ်တို့အဲဒီတာယာဟောင်းတို့ပေါ့နော်အဲ့လိုမျိုးတွေမှာတင်ကြံခဲ့တဲ့နေရာတွေမှာပေါက်တာငါးပါအဲ့တော့အဲ့ညာတွေမှာဒီပိုးလောက်လားနေနေရေပေါ့နော်လောကအဲကျွန်တော်ထပ်ထည့်ထားတာတော့ထည့်စိန်ထိုးပေါ့ထည့်ရဲဆိုတော့အဘိတ်လို့ခေါ်တော့တမေဖော့စ်လို့ခေါ်တော့နော်ဒီအောင်ထည့်ထားလို့ရှိရင်သူပိုးလောက်လာမပေါ့ဘူးတော့ရေတထမ်းစာလောက်မှာကျွန်တော်မှတ်မိတဲ့လောက်ကတော့ဒဇွန်ပေါ့နော်ထင်းတောက်ဇွန်နဲ့ဒဇွန်လောက်ထင်းချဇွန်ကြီးမဟုတ်ဘူးညညတောက်တဲ့ဇွန်ဒဇွန်လောက်လို့ထည့်ရပါ၆ပတ်၈ပတ်လောက်ဒီပိုးလောက်လာမပေါ့ဘူးပေါ့နော်အဲ့ဒါဆေးကုံနေတဲ့တွန်းထားတာအရင်တော့ရှိပါတယ်အစိုးရအနေနဲ့လည်းဒီသွလွန်တကွေးရာသီဆိုရင်အင်းဆက်ပိုးတောင်ဖြစ်တဲ့ကုသယောဂမြာနေနေပေါ့နော် BBDC အဖွဲ့ရရှိတယ်သူတို့တရားနဲ့ဖြန့်ဝေပေးတာရှိပါအဲ့ဒါထဲပေါ့စိန်ကတော့စေးစိန်ချင်အောင်ပေါ့နော်စေးစိန်လိုက်ကာတော့အဲ့ဒါတွေလည်းအသုံးဝင်ပါတော့ထိုးဆိုတာတော့ကာကွယ်သေးပေါ့နော်ဒါပေမဲ့ဒီသွေးနဲ့တူကကာကွယ်သေးရတော့ဒီပြင်ကာကွယ်သေးလို့သိပေါ်ပြလာမှုဖြစ်သေးသူက6နှစ်ကအထက်မှာမှထိုးလို့ရတယ် နောက်ပြီးတော့လေတစ်ခါဖြစ်ပြီးသားဆိုတာကိုစစ်ဆေးပြီးမှတွေးဆပြီးမှအနည်းဆုံးတစ်ခါဖြစ်ပြီးတဲ့လူမှလူသိမှမထိုးဘူးပေါ့ဒါပေမဲ့ကျွန်တော်တို့နိုင်ငံတို့လည်းအခုထိတော့တင်သွင်းထားတာမရှိ
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီပိုးလောက်လန်နေနေမှုကပဲ
ဟုတ်ကဲ့အဓိကတော့အဲ့ပိုးလောက်လန်မပေါက်ဖို့လုပ်တဲ့အခါမှာလည်းဘယ်နေရာတွေဦးစားပေးရမလဲဆိုတော့ဟောတစ်မျိုးလုံးကိုလှည့်ပတ်ပြီးတော့အကုန်လုပ်ဖို့ကသိမ့်မလွယ်ဘူးဦးစားပေးလောက်ရမယ့်နေရာကဘာလဲဆိုကလေးတွေနီးနီးကပ်ကပ်နေတယ်သူကချေရလဲနေလေမှာကြိုက်တဲ့ချင်းတယ်နေအချိန်မှာကလေးတွေနီးနီးကပ်ကပ်နေတဲ့နေရာမျိုးဥမာနေကလေးရင်းကြောင်းတို့ကြောင်းတို့မူဆိုကြောင်းတို့ကျူစင်လို့စားတဲ့နေရာဒီမှာဦးစားပေးပြီးတော့ဒီလုပ်ဖို့ကောင်းတယ်။နော်လုပ်ဖြစ်နိုင်တော့အကုန်လုံးလုပ်တာကောင်းတော့မို့လေ။တော်တော့ဦးစားပေးလို့ရမယ်ဆိုတော့အဲ့နေရာဒီမှာဒီပိုးလောက်လန်းနေနေဦးစားပေးလို့ရပါမယ်
။ဟုတ်ကဲ့ဆရာတော့အဓိကချင်းကြမပေါက်ပွားဘူးပေါ့နော်ပိုးလောက်လန်းအစင်မှာကျိုးပြီးတော့မဖြစ်အောင်ကာကွယ်တဲ့တဘောပေါ့
။ဟုတ်ကဲ့ပါ
။နောက်တစ်ခါတော့ဆရာရင်ဆင်ရဟိုဖြစ်လာခဲ့ပြီဆိုပါတော့နော်ခုနကာကွယ်တဲ့ကြားတွေကပဲအကိုက်မခံအောင်ကာကွယ်ဖို့အတွက်ဆိုရင
်အကိုက်မခံမို့လားကျွန်တော်ပြောရတဲ့အထဲမှာတော့ပါတော့ပါပြီတော့ဘုံတော်ကတ်စစ်ပေါ့လောင်းထောင်ထောင်စာနေလေချိန်မှာကလေးရေကျန်တော်ထောင်အိတ်ပေါ့လဲဆိုတာဒီပန်းဟိုးတွေပေါ့ရေလဲဖို့ဖွင့်ဆိုတာပတင်းပေါက်တွေပါဖွင့်ထားဖို့ပေါ့နော်အဲ့တော့အဲ့အရာတွေကတော့ချိန်မကန့်အောင်ပေါ့နောက်တစ်ခါကလေးဆိုအင်းကြီးချလိုက်လက်ချေပေါင်းမိချေပွဲပေါ့နော်ကျွန်တော်လည်းထမိန်ချေပေါ့နော်အဲ့အရာပြီးလို့ရှိရင်တော့လုံးလို့ရတာကတော့တချို့ဆေးတွေရှိပါတယ်ဟို mosquito repellent ပေါ့နော်ချိန်မကန့်အောင်လေနဲ့စေးလေးရှိတယ်။ဥမာပြင် Odomos ဆိုတာရှိတယ်။ပြင်ပြ Rapido ဆိုတာရင်တော့ထုတ်တယ်။အဲ့လိုအရာသူပြေပြောက်ပါလိမ့်တာရင်အညာလေးထွက်တဲ့အချင်းကိုလှည့်သားလိုက်တယ်ပေါ့လေ။အချင်းကိုမကန့်အောင်လုပ်ပေးတယ်။ရှင်သေးခွေထွန်းတာတွေပဲလဲလုံးကြပါလေ။ဒါပေမဲ့ရှင်သေးခွေကအနမ်းသက်တွေကနည်းနည်းဒုက္ခပေးတော့ပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ဆုံးကျွန်တော်မမေးပြီးတော့တခြားရေးကြည့်တာကော
မှန်ကန်တဲ့ကုသမှုပေါ့နော်။ဆိုလိုတာကြားကြစေဆိုပါရာစတမောကလွယ်ဘာမှမပေးရပါဘူး။အဲ့ဒါလေးကျွန်တော်အဓိကပြောချင်တယ်ပေါ့နော်။အခုကဆရာဝန်တွေကိုယ်တိုင်ပါဖြစ်လဲဆိုလို့ရှိရင်မှာ ibuprofen ဆိုလို့ရှိရင်အပြားကျတယ်အမေရိကန်တို့ကတော့မှဆိုရင် paracetamol သုံးလို့ ibuprofen ကိုအပြားကျတယ်သုံးပါလေကလေးတွေလည်းပေးပါဒါပေမဲ့ကျွန်တော်တို့နိုင်ငံတော့မပေးသင့်ဘူးဒါဆိုတော့အဲတွန့်တူကွဲဖြစ်နိုင်တာပြည့်အဲဒီအချိန်မှာ ibuprofen လို့ဟာမျိုးပေါ့နော်အဲ့ဒါရင်တော့ vasprol ပေါင်းနဲ့တူပါလေ aspirin ပေါ့နော်အဲ့လိုဆေးတွေကအကြိုက်ခဲအပြားတော့တက်တာလေဒါပေမဲ့ဒီတွန့်တူကွဲဖြစ်နေလို့ကတွေးယူနေအခုကလည်းကျွန်တော်တို့ဒီ suppository လည်းရှိတယ်ပေါ့နော်။ Voltaren တို့ပါတော့ပေါ့နော်။ Diclofenac အဲ့လိုမျိုးတွေထိုးဆေးတွေရောတောက်ဆေးတွေရောကြောဆေးတွေရောသူဆရာဝန်တွေကိုယ်တိုင်ကပေးတာတွေ့။အဲ့တော့သူလန့်တကွေးမှာပေးမိရင်ပြန်မတန်းအနေရှိပါ။အဲ့တော့သူလန့်တကွေးကဖျားကြဖို့အတွက် paracetamol တစ်ခုပဲသုံးနေတယ်
။ဟုတ်ကဲ့ဆရာ။နောက်ရောဒီလွဲချော်မှုမရှိအောင်ရှောင်တင်တာရှိနေလားဆရာ
။နောက်တစ်ခုက Maclan ဖောက်တာပေါ့နော်။ဒီမှာဒီမှာတော့တရားနေဘယ်သူကနေဘယ်လိုပြောလဲမသိဘူးပေါ့နော်။ Maclan ဖောက်တယ်အော်ကချင်တို့ကတော့ချင်းတို့ကတော့စားချစ်တယ်ပေါ့။ဟောအဲ့ဒါကြီးလုပ်တယ်။အမက်ကလန်ပေါက်တယ်ဆိုတာအဲ့နဲ့ပေါ့နော်။ဆိုတော့သူနားပါဝင်နေလို့အဲ့နဲ့ပေါက်တယ်။လက်ထိတ်လေးကိုပေါက်တယ်။နော်အဲ့လိုပေါက်တဲ့ခါကျတော့အကြီးကျယ်အော်ဟင်ငိုယူပြီးတော့ခွေးလေးပိုင်းပြန်လာတဲ့ခါကျအပြားကျပေါ့နော်။မှန်တော့ဒါနဲ့ဘာမှဆက်ဆက်မှုမရှိဘူး။အဲ့လိုလုပ်တဲ့ကလေးတွေကဒီအကမတန်ရှင်သွေးစိတ်တက်တာတွေပဲဖြစ်ကုန်။အဲ့တော့သွေးနဲ့တူကရတစ်ဖက်ဒီသွေးစိတ်တက်တာတစ်ဖက်ဆိုတော့ပိုးပြီးတော့ရှုပ်သွားပြီးတော့ပိုးခက်ခဲသွားပြီးတော့ဆုံးချွာတာရှိပါအဲ့လိုပဲဒီလူချင်းတို့ချင်းတို့ဘက်မှာဆိုလဲစာချစ်တယ်ဆိုတော့ဒါလည်းဒီကိုယ်လုံးချစ်တယ်လေရေပြားအကောင်းကိုချစ်လိုက်တော့မှတော့ရေပြားဆိုတာတဘာဝအကောက်ပဲပေါ့အဲ့တော့ဒီနေရာမှာသွားပြီးတော့ပိုးဝင်တာတွေဖြစ်နေတော့ပေါ့ကလေးရလို့လမ်းဖြန့်ငိုတော့ခါကြတော့ဖျားခဏကြာပေါ့လို့ပေါ့နော်အဲ့လိုမျိုးတွေမှာယူနေလှုပ်ဆောင်ချက်တွေပေါ့နော်နောက်တစ်ခါဓာတ်စာရေးပေါ့နော်ဓာတ်စာရေးကသွေးလင်းတို့ပဲဖြစ်ရင်ဓာတ်စာရေးတောင်းတချို့ကလည်းဆရာဝန်တွေကပိုးညွန်ကြတယ်ပေါ့တစ်နေ့လေးလီတာတောင်းရမယ်လို့ပါလို့ပြောရရစီမှာတော့အဲ့လိုမဟုတ်ပါသူကသွေးလင်းတကွဖြစ်ရင်ရှော့ရတတ်တယ်ပေါ့နော်ဒါပေမဲ့ကလေးကနှုံနဲ့နှုံတော့ဗျာကြည့်ရင်ကိုကရေသက်ဆုံးရှုံးမှုများတယ်လေအဲ့ကြတော့ရေတော့ရမယ်ရေရွက်လည်းမဟုတ်အငံလေးပါပါပါသူကရေရထပ်တော့ချင်တော့ဘူးရေနဲ့အငံနဲ့တော့ရမှာပေါ့နော်အချို့လည်းဒီအာဟာရဖြစ်အောင်ကယ်လိုရီရအောင်တော့ရမှာဒါပေမဲ့တဆားရည်လို့မဟုတ်ပါသွေးလင်းတကွမှာတော့ဦးကကောင်းပဲအဲ့တော့ရေရဲ့ကြားရဲ့စားရဲ့ပေါ့နော်ဘယ်လိုပုံစံနဲ့ဝင်ဝင်ပေါ့ဥမာသမီးရေစားကတ်တောက်လဲရတောက်ဆဲပြုတ်ကိုစားကတ်တောက်လဲရအချိုးရေစားကတ်တောက်လဲရအဲ့လိုမျိုးရေစားတကြပေါ့နော်အဲ့လိုတနည်းနည်းနဲ့ဝေအောင်လုပ်ပြလို့ရှိရင်ကရပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနောက်တော့တဆင်ခဲ့ရတာပါအခုဆက်လိုက်ပြီးတော့ FIFA ဝိုင်းတော့တာတွေတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနောက်တော့တဆင်နိုင်ပါပြီခင်ဗျာ
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နယ်မြေကန်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL KNDO အဖွဲ့ကတင်ယူထားတဲ့ကရင်ပြည်နယ်မြောက်ရီမြို့နယ်တေဘောဘူစစ်ကောင်စီတပ်စခန်းကိုစစ်ကောင်စီဘက်ကကင်းထောက်လေရင်နဲ့ထောက်လန်းနေလို့တိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်မှာစစ်ပွဲတွေကြောင့်ပိတ်ထားခဲ့ရတဲ့စာတင်ကျောင်းပေါင်း120ကျော်ကိုဒီနှစ်မှလည်းမဖွင့်လှစ်နိုင်သေးဘူးဆိုတာနဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြောက်ရီမြို့နယ်ဒေဘောဘူစစ်ကောင်စီတပ်စခန်းကိုနယ်မြေခံ KNL KNDO ကော့ပရာစစ်ကြောင်းတို့ဝင်ရောက်တိုက်ခိုက်သိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကကင်းထောက်လေရင်တွေနဲ့နေရောညပါထောက်လန်းနေတာကြောင့်လေကြောင်းတိုက်ခိုက်မှုထပ်မံလှုပ်ဆောင်လာမှာကိုတရက်ခံတွေကစိုးရိမ်နေပါတယ်အဲ့ဒီဒေဘောဘူစခန်းကိုနယ်မြေခံ KNL ပူးပေါင်းတပ်ဖက်ကလုံခြုံရေးအပိုင်းနေရာပြန်လည်ရှင်းလင်းမှုတွေလှုပ်ဆောင်တဲ့နောက်မှာကင်းထောက်လေရင်တွေမကြာခဏလာတာဖြစ်တယ်လို့တရက်ခံတွေကဆိုပါတယ်ပြီးခဲ့တဲ့မေလ18ရက်နေ့မှာစစ်ကောင်စီဒေဘောဘူစခန်းကို KNL KNDO တပ်ကတက်ရောက်တိုက်ခိုက်သိမ်းယူတာဖြစ်ပြီးစခန်းတက်သိမ်းတဲ့အချိန်မှာစစ်ကောင်စီတပ်ဖက်ကအထိနာတာကြောင့်လေရင်နဲ့စစ်ကူလာရောက်ပစ်ခတ်တာတွေလည်းရှိနေပါတယ်
ရခိုင်ပြည်ဘက်မှာစစ်ပွဲတွေနဲ့ပဋိပက္ခတွေဖြစ်ပွားမှုကြောင့်ပိတ်ထားခဲ့ရတဲ့ဒေသတွေကစာတင်ကျောင်းပေါင်း120ကျော်ကိုဒီနှစ်မှလည်းဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပြည်နယ်ပညာရေးရုံးကနေတည်ရပါတယ်။အဲ့ဒီကျောင်းတွေကတော့2019ခုနှစ်ကပဋိပက္ခတွေဖြစ်ပွားခဲ့တဲ့ပူရီတောင်နဲ့မောင်တော်မြို့နယ်တွေကစာတင်ကျောင်းတွေအပါအဝင်ရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့အကြမ်းဖြစ်ပွားခဲ့တဲ့ရတိတောင်နဲ့ကြောက်တော်စာတယ်မြို့နယ်တွေထဲကစာတင်ကျောင်းတွေဖြစ်တယ်လို့ပြည်နယ်ပညာရေးမှူးဥပထွေးစင်ကပြောပါတယ်။2020-23ပညာတင်နှစ်မှာရခိုင်ပြည်ကအခြေခံပညာတန်းကျောင်းပေါင်း 3,100 ကျော်နဲ့ဘုံတော်ကြီးပညာတင်ကျောင်း 80 ကျော်အပါအဝင်ကိုပိုင်ထက်တန်းကျောင်း 50 ကိုဖွင့်လှစ်မှာဖြစ်တယ်လို့သိရပါတယ်
ကချင်ပြည်နယ်မြောက်ပိုင်းပူတောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားမေလ23ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စွန်ဘရာဘုံကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုပူတောင်မြို့နယ်မိုင်40ခန့်အကွာမှာရှိတဲ့လုံရှာရန်ကျေးရွာအုပ်စုဝင်းတန်ကြာကျေးရွာနဲ့စွန်ဘီယန်ကျေးရွာအကြားမှာရှိတဲ့ဘတ်ချောင်းနဘေးမှာ KIA တပ်ကလက်နက်ကြီးလက်နက်ငယ်နဲ့စောင့်ကြိုပစ်ခတ်ခဲ့တာဖြစ်ပါတယ်။အပြန်အလှန်ပစ်ခတ်မှု10မိနစ်ခန့်ရှိပြီးစစ်ကောင်စီရဲ့ကနစီလမ်းမဘေးကြောက်တဲ့ကြထိခိုက်သိမ်းဆုံးမှုတွေရှိတယ်လို့ခီးသွားပြည်သူတယောက်ကပြောပါရယ်အဲ့ဒီစစ်ကြောင်းဟာမေလ17ရက်နေ့ကမြစ်ကြီးနားကနေစတင်ထွက်ခွာလာတာဖြစ်ပြီးမြစ်ကြီးနားပူတာကိုလမ်းမတစ်လျှောက်မှာရှိတဲ့နမ်ခမ်ဆပ်ခါမိုင်ထောင်ရွာနဲ့အနီးတစ်ဝိုက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တိုက်ပွဲ3ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့ရွာသားတွေကပြောပါရယ်
မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေမော်လမြိုင်ခရိုင်တွင်ရှင်မွန်ကြီးရကြီးအကဲတွေစုပေါင်းပြီးကြာရင်စိတ်ကြီးမြုပ်နယ်ရှိကရင်စစ်ပေးဆောင်တွေကိုမေလ19ရက်နေ့ကဆိုင်800တွားရောက်လူတန်းခဲ့တယ်လို့ NMSP မော်လမြိုင်ခရိုင်တွင်ရင်မူနိုင်ပညာမဲ့ဆန်းကပြောပါတယ်ကြာရင်စိတ်ကြီးမြုပ်နယ်ရှိတရယ်ကွင်းကွန်ကတောင်ဖာတလဲရွာတွေကိုဆိုင်အိတ်ထောက်ပံ့ပေးခဲ့တယ်လို့သူကပြောပါတယ်မြန်မာစစ်တပ်နဲ့ကရင်မျိုးသားစီယုံကဲညူတပ်ဖွဲ့တို့ကြားအခုလဆန်းပိုင်းကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကြိုင်အင်းစိတ်ကြီးမြုံနယ်ဝင်းရော်ဒေတာရှိကရင်ကြီးရွာတွေဖြစ်ကြတဲ့ကလေးမြုံဟောင်းကလေးရွာလေးတခွန်တိုင်းနန်းတိုင်းထွန်စားတဲ့ကြေးရွာကစစ်ပေးဆောင်တထောင်ကျော်ကနေရွှွန့်ခွာပြီးဘေးလူရွာဝင်းရော်ချောင်းအရှိဘက်ချမ်းမွန်ပြည်တပ်ပါတီတင်းချုံနယ်မြေဘက်ကိုထွက်ပြေးတင်းဆောင်ရောက်ရှိလာခဲ့ကြတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာ BGAF အမည်နဲ့ဒေသခံတွေစီကနေစက်ကြီးတောင်းနေပါတယ်မေလ24ရက်နေ့မှာစက်ကြီးငွေကျပ်300ကို with money နဲ့ငွေလွှဲပေးဖို့ရေးထားတဲ့စာတစ်စောင်ကိုမူဆယ်မြို့တောင်ရက်ွက်ကဒေသခံတယောက်ရဲ့နေအိမ်ထဲကိုအတမိုင်းပစ်ပြီးမနေ့အစောပိုင်းတနင်္လာခန့်ကခြံဝင်းထဲပစ်တင်ထားတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအဖွဲ့ဟာဒေသတွင်း PDF အဖွဲ့လည်းမဟုတ်တလို့ဘယ်ကအဖွဲ့လဲဆိုတာတိတိကျကျမသိရကြောင်းနဲ့အခုလိုစီးပွား ပြတ်နေတဲ့ကာလခိုးဆိုးလူရမှုတွေနေ့တိုင်းလိုလိုရှိနေတဲ့ကာလမှာမတမာနီးနဲ့လိန်စားနေတဲ့အဖွဲ့တွေလည်းအများများလာတယ်လို့မူဆယ်တိရခန့်လူငယ်တူကပြောပါရယ်စစ်အာဏာသိမ်းပြီးတနစ်ကျော်ကြာကာလအတွင်းမူဆယ်မြို့မှာရွှေဆိုင်ငွေလဲဆိုင် ဖုံးဆိုင်ကွန်ပျူတာရောင်းနဲ့ဆိုင်တွေနေ့ကင်းကြောင်တောင်တပြတိုက်ခိုက်ရမှုကဆယ်မှုကျော်ရှိနေပြီဖြစ်ကြောင်းလည်းမူဆယ်ကလူငယ်ကပြောပါရယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီ NMSB ရဲ့ဒုဥက္ကဋ္ဌနိုင်အောင်မင်းတို့မေလ27ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးဖက်ဒရယ်မူပြထိုင်ရေးနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရေးဆွဲနိုင်ရေးစွန့်ဤတင်ပြခဲ့တယ်လို့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရေးဆွဲနိုင်ရေးတို့ကိုတင်ပြခဲ့တယ်လို့မွန်ပြည်တပ်ပါတီပြောခွေရနိုင်အောင်မင်းကအခုလိုပြောပါတယ်ကျွန်တော်တို့တင်ပြချက်က
ဖက်ဒရယ်ပြည်သူ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမှုချမှတ်ဖို့အတွက်တာဝန်ပြတဲ့ဤကိစ္စကျွန်တော်တို့တင်ပြတယ်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရေးဆွဲဖို့အတွက်တင်ပြခဲ့ပါတယ်မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲလုပ်ငန်းစဉ်ဆွဲတဲ့အကြောင်းပြည်နယ်ပြည်မှာရှိတဲ့လူမျိုးတွေပေါ့နော်အဲ့ဒါလည်းကျွန်တော်တို့လိုလိုလလဆွေးနွေးဖို့ဒါလည်းဆ
ကိုဘယ်လိုဖြေရှင်းသွားမလဲဆိုတာဘူဂျော့မူကြီးမင်းအွန်လိုင်းကိုမွန်ဖြစ်တဲ့ပါတီကမေးမြန်းခဲ့တယ်လို့နိုင်အောင်မငေးကဆိုပါတယ်
။ဆန္ဒလက်ရှိဖြစ်ပေါ်တဲ့နိုင်ငံရေးချက်တွေကိုစီစဉ်ဖြေဆော့သွားဖို့ဘယ်လိုစီမံထားသလဲ။ကျွန်တော်တို့မေးမြန်းတာကိုလည်းကျွန်တော်တို့လက်ရှိဆက်ဖွဲ့နဲ့ဆွေးနွေးပြီးတဲ့ခါကျမှပြောဒီနိုင်ငံရေးပါတီနဲ့ဆွေးနွေးပြီးတဲ့ခါကျမှရောဆက်လက်အကောင်ပြဖို့တက်လဲညီနိုင်ဖြေရှင်းသွားဖို့တရားထားတာရှိပါတယ်ခါကျ
ဆွေးနွေးပွဲဟာစစ်ပွဲတဲ့ကောင်းတာမို့အဲ့ဒီကနေတသိပြီးတသိယုံကြည်မှုရရှိသွားနိုင်တဲ့သဘောရှိတယ်လို့ပအုပ်မျိုးသားလွမြောက်ရေးအဖွဲ့ချုပ် PNLO ဂုံဒုဆောင်နိုင်ရကခွန်ဥက္ကာကပြပါတယ
်ဆွေးနွေးပွဲဖွင့်ထားရဲ့ဘာနဲ့ခေါ်ရဲ့ဘာနဲ့စစ်ပွဲကိုပြန်သွားခြင်းနဲ့ဆိုတော့လည်းမကောင်းဘူး။ဒါကြောင့်ဆွေးနွေးမှုတကားဖွင့်ထားရင်အတိရှိရှိဆွေးနွေးတော့မောင်မြင်တော့လည်းကြီးလို့မရဘူးဆိုတော့လည်းစစ်ပွဲလာကြောင်းရွေးချယ်လဲရွေးကြပါဗျာ။တော့ဆိုတော့ဆွေးနွေးမှုခေါ်တယ်ဆိုတော့ဒါစစ်ပွဲထက်တော့ကောင်းတာပေါ့
မွန်ဖြစ်တဲ့ပါတီနဲ့စစ်ကောင်စီတို့တွေ့ဆုံဆွေးနွေးပွဲမှာဗိုလ်ချုပ်မူကြီးမြန်အောင်လှိုင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးတို့ပါဝင်ပြီးတော့မွန်ဖြစ်တဲ့ပါတီဒုဥက္ကဋ္ဌနိုင်အောင်မင်းနဲ့အတူတွဲဘက်အတွင်ရေးမှူးနိုင်ဝင်းလှပြည်တွင်းရေးရတာဝန်ကနိုင်ပညာလေတို့တက်ရောက်ခဲ့ကြပါတယ်ရှင
်ဆက်ပြီးတော့စစ်ရေးပဏိပခတွေဖြစ်ပွားနေတဲ့ကရင်နဲ့ကယားဂရီနီပြည်နယ်မှာအမျိုးသမီးတွေကိုစစ်ကောင်စီတပ်ကပေါ်တာထမ်းဖို့နဲ့လူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေကိုစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာပို့ပြီးတော့လှုပ်ဆောင်လာတယ်လို့အမျိုးသမီးအဖွဲ့တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမီကနေစူးစီးတင်ဆက်ပေးသွားမှာဖြစ်ပါတယ်စစ်ရေးပဏိပခတွေပြင်းထန်စွာဖြစ်ပွားနေတဲ့ကရင်ပြည်နယ်နဲ့ဂရီနီပြည်နယ်တွေမှာတော့စစ်ကောင်စီတပ်ဖွဲ့တွေဟာအမျိုးသားတွေတင်မကပဲအမျိုးသမီးတွေကိုပါလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေပို့ပြီးတော့လှုပ်ဆောင်လာနေတယ်လို့ကရင်အမျိုးသမီးအစည်းအရုံး KWO တွဲဖက်အတွင်းရေးမှူးနဲ့နော်စစ်ဆေးဟဲကပြောပါတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွားတို့ဒီအခုကရင်ပြည်နယ်ထဲမှာဆိုလို့ရှိရင်ဒီအမျိုးသမီးပေါ်တာဆွဲတာတော့အခုဟိုဘယ်လိုပြောများလာတာပေါ့နော်အဲ့ဒါသူကအမျိုးသမီးတို့တစခံဖြစ်နေဒီလမ်းပြအမည်နဲ့ခေါ်တဲ့တစခံဖြစ်နေခေါ်တဲ့သူတို့ဟိုစမောသူများသူတို့ပြည်မှာကြောက်လို့လေနော်အမျိုးသမီးတို့သူတို့ဘူးကိုင်းပုံစံခေါ်သွားတာလေနော်
ကရင်ပြည်နယ်ကစစ်ရေးပဏိပခဖြစ်ပွားနေတဲ့ KNU တပ်မဟာ1တထုံခရိုင်တပ်မဟာ6မြဝတီဒူပလာယာခရိုင်နဲ့တပ်မဟာ5ဖာပွန်မူဒရခရိုင်တို့မှာစစ်ကောင်စီတပ်ကဒေသခံတွေကိုပေါ်တာထမ်းဖို့နဲ့လူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေကိုအများဆုံးလှုံ့ဆော်နေတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပါတယ်
ဒါမှပြည်ပချမ်းမှာသူပြင်းဒီဒီစက်တင်ဘာလအတွင်းတော့ကဖြစ်ပွားခဲ့တဲ့ရွာသားရောက်လေးရာကျော်ဖန်စီမှုမှာဆိုလို့ရှိရင်အမျိုးသမီးတွေကိုသူတို့ကနေစာနာကျက်ခံနေလည်းနဲ့ခင်ဗျားပြေးခိုင်းတာမျိုးနေပြီးလောက်တာရှိတယ်ပြီးလို့ရှိရင်လည်းကျွန်တော်တို့ဒါမှပြည်ရဒါမှ9ရဒါမှ6ရဖြစ်ပွားခဲ့တာပေါ့
Mila Dutia Abama like KNU Damha did name me the Tong Kaya and Billy Nune at Dringa. Didaga goes a job, Sigang Sitane, BGF, Dapuariga, Pansi Korsam Babi. Dine Chainti, Dele Lumia Laramashi, the Bulule Suvare. Kayin Pine, a big greeny Pine Bamale, Sigang Sit Dapuariga, and Mutami Rigo. Pansi Korsam Nari, Shini, Lumima, Mutami Damaga, BWU, Dwepa, Dreamu, Suzuga, Piovare. ตัวดูเลยเว้ยกูยังดีดามาสั่งจะมาใส่จูยันเนี่ยต่างยาตัวยันเนี่ยแพงแข็งอะไรไม่ใช่เลยแต่มีอยู่เลยบ่เนาะส่วนเราถ้าเราอันนี้จะมีมาโมอันนี้จะดูเลยมีอาสุจงยาเลยบ่เนาะแต่ทำไมไอ้ที่มามาอันนี้จะมีเลยเปล่าวันนี้สุดท้ายเราจะมาดูดีกรณีที่เนี่ยจะช่วยเย็บแผลเพื่อซีเรียดีทุกอย่างจริงๆเช็ดดีไปดูสิแต่ในยาเราจะมาดูตัวยาเลยบ่เลยเนาะคุณเอาไปยาเราอันนั้นเป็นมือหรือเปล่าไปส่วนเนาะผู้พิชิตลาเลยบ่เนาะโอ้พอตาเสียเรา Pansi Kosa Muriga. Akuma de Mahobe, a yin set soya letter Sesaga Losang Pizare, Luguyi to Pamuku Pitello, Mutami Puriga, Yosu Tavarish. Akusa Bidrin Tintagunas in Jayama Bashan.
ကရင်ပြည်နယ်မြောက်ရီမြို့နယ်တေဘောဘိုစစ်ကောင်စီတပ်စခန်းကိုနယ်မြေခံ
တော်ရရှင်ရဲ့ကုနာစင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ။ဒါကတော့တိုင်းရင်းသားဒေတာကအကြောင်းအရာတွေနဲ့သတင်းတွေကိုတင်ပြပေးတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာဖြစ်ပါတယ်။ VOA
တောင်ရှိသူတွေပြောဆိုထားတာပါကျောင်းထဲကိုဝင်ရှင်းမှုကလေးမျိုးဝင်နဲ့အနီးနားမှာရှိနေတဲ့သူတွေကရဲတွေကိုအော်ဟစ်ပြောခဲ့ကြတယ်လို့လဲကိုရိုင်းတွေ့သူတွေချို့ကပြောဆိုခဲ့တာဖြစ်ပါတယ် မြောက်ကိုရီးယားရဲ့မကြသေးခင်ကပက်ထိန်တက်မစ်ဆိုင်တုံစမ်းသပ်မှုအသစ်တွေပေါ်ကုလသမဂ္ဂလွန်ကြီးကောင်စီကနောက်ထပ်ရေးယူတန်ခတ်ဖို့အမေရိကန်ရဲ့ဥဆောင်ကြိုးပမ်းမှုတွေကိုတရုတ်နဲ့ရုရှားကကြာသာရင်းနှီးမှာပဲဗီဒီယိုအနာသုံးပယ်ချလိုက်ပါတယ်။အမေရိကန်ကမူကြမ်းရေးဆွဲခဲ့တဲ့ဆုံးဖြတ်ချက်ကတော့လွန်ကြီးကောင်စီကကြံဖို့ဝင်စစ်တုံးနိုင်ငံကထောက်ခံပေးခဲ့ကြတာပါ။လာမယ့် ဒီနေ့ကပြစ်ပယ်တာတွေမလို့အောင်မလူလာတဲ့ပြစ်ကတ်တွေနဲ့စီးရဲခက်တဲ့တခုကိုရှောင်ရှားဖို့လဲအမေရိကန်ကရည်ရွယ်ထားတဲ့အကြောင်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်။ ยูเครนငံပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေသုံးလကျော်ကြာလာပြီပဲ။ယူကရိန်းရှေ့မြောက်ဘက်မှာနေဆန်နာတီတိုက်ထုတ်ခံထားတဲ့ရုရှားတပ်တွေကနောက်တစ်ချိန်တံပြန်ထိုးစစ်ဆင်နွှဲနေပုံရပါတယ်။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးခါကီဖ်မြို့မှာကြာသပတေးနေ့ကရုရှားရဲ့လက်နက်ကြီးတန်းကြောင်းအရတားခုနှစ်ယောက်ထက်မနည်းသေဆုံးခဲ့ပြီးနောက်ထပ်ဆယ်ခုနှစ်ယောက်ဒဏ်ရာရခဲ့တယ ောင်းလဲကိုယ်တိုင်တွေ့တဲ့မျိုးကတွေကပြောဆိုကြပါတယ်ခင်ဗျာ
တရင်ချင်းကျုပ်တွေကိုကိုအောင်လင်းဦးပြောပြပေးသွားတော့ပါခင်ဗျာကျွန်တော်တို့ဒီကနေ့မနေ့ပဲအတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတဲ့မှာတော့အစီအစဉ်ထုတ်လုပ်မှုအဖြစ်နဲ့ကတော့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကိုနဲ့ဇူဘဲအတာရက်တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လင်းနေစီစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီတော်တာရှင်မြန်မာပြည်သူအပေါင်းဘေးရန်တွေရဲ့ဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မှုဆောင်မှုကြပါခင်ဗျာThank you.
This program has come to you from the Voice of America, Washington.